Welcome to the Voice of America in Burmese.
ချစ်စွာသောသတင်းရှင်များတာယာချမ်းမြေ့တဲ့ခရစ်မတ်အချိန်အခါမင်္ဂလာမနက်ခင်းဖြစ်ပါသည်ဗျာ VOA American တာယာ2023ခုနှစ်ဒီဇင်ဘာ25ရက်တနင်္လာနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေလိုက်တိုမီတာ3249လိုက်လက်မီတာ190အပြင်ရုပ်သံဖြစ်နေပါ VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါဗျာကျွန်တော်ညဉ့်ညရေးပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဂါဇာဒေသဟာမစ်တို့ကိုစစ်ဆင်တဲ့စစ်ဟာရေရှည်စစ်တရက်ဖြစ်လာမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကဂရီပေးပြောဆိုပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာမျောနေတဲ့တင်မောပေါ်ကရိုဟင်ဂျာ185ဦးကိုကယ်တင်ကြဖို့ဒေသတွင်ကံယူတဲ့နိုင်ငံတွေကိုကုလသမဂ္ဂကစော်အော်တိုက်တွန်းနေပါတယ်။ဂျာမနီနဲ့ဩစတြေးလျနိုင်ငံမှာအကြမ်းဖက်တိုက်ခိုက်နိုင်ခြင်းချင်းချောက်မှုတွေကြောင့်ခရစ်မတ်အကြိုကာလလုံခြုံရေးတင်းကျပ်မှုတွေလှုပ်ထားပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြင်ထိုင်းနိုင်ငံရောက်မြန်မာပြည်ပွားခရစ်ယာန်နေ့ခရစ်မတ်ပွဲဘလို့ဆင်နွှဲနေကြလဲတင်ပြထားတဲ့သတင်းဆောင်မှာအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးရာကမ္ဘာမြန်မာမီဒီယာမြင်ကွင်းပြည်တွင်းစစ်ပွဲဒုက္ခသည်၄သန်းကျော်ရှိလာတဲ့အကြောင်းတင်ဆက်ထားတဲ့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုတခါမြန်မာပြည်ရပေးစာအစီအစဉ်နဲ့ကမ္ဘာတလွားထူးခြားသတင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ဒီနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံကပြောပြပေးပါအောင်ခင်ဗျာ
ဂါဇာမှာစစ်ပွဲတွေကြောင့်တိပြောက်နှုံတိုးမြင့်လာတဲ့အချိန်မှာပဲဂါဇာဒေသဟာမတ်စစ်ကိုဒီစစ်စင်တဲ့စစ်ပွဲဟာရေရှည်စစ်တရက်ဖြစ်လာမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကသတိပေးပြောဆိုပါရတယ်။ဟာမတ်စတို့ကိုလုံးဝနှိမ်နင်းပြီးတော့ဂါဇာတောင်ပိုင်းရောမြောက်ပိုင်းမှာပါလုံခြုံရေးပြန်လည်တိစောက်ပြီးတဲ့အထိဆိုရင်ဒီစစ်ဟာရေရှည်စစ်ပွဲတရက်ဖြစ်လာမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ကတနည်းအနေနဲ့အစိုးရစည်းဝေးမှာပြောဆိုတာပါ။ဂါဇာမှာတော့အစ္စရေးစစ်စင်ရေးတွေဆက်ရှိနေပြီးတော့ပြီးခဲ့တဲ့24နာရီအတွင်းပါလက်စတိုင်း166ဦးသေဆုံးတယ်လို့ဟာမတ်စ်ကျမကြီးဌာနကပြောပါရယ်အခုချိန်ထိဆိုရင်တော့ပါလက်စတိုင်းသေဆုံးမှုဟာစုစုပေါင်း2424ဦးရှိသွားပြီလို့ဟာမတ်စ်ကျမကြီးဌာနကထုတ်ပြန်ထားပါရယ်ပြီးခဲ့တဲ့ရက်တွင်းအစ္စရေးစစ်သည်10ဦးသေဆုံးတယ်လို့အစ္စရေးဘက်ကလည်းပြောပါရယ်ဂါဇာကမ်းမြောင်ဒေသကိုအစ္စရေးမြေပြင်ထိုးစစ်ဝင်ကြိမ်ကစပြီးခဲ့ရဆိုရင်သေဆုံးတဲ့အစ္စရေးစစ်သည်ဟာ154ဦးထိရှိလာပြီလို့လည်းအစ္စရေးကပြောပါရယ်ဒီစစ်ဟာအတော်ကြီးကိုထိခိုက်သက်ရောက်မှုကြီးတယ်ဆိုပေမဲ့ဆက်တိုက်ဖို့ကလွဲပြီးတော့တခြားရွေးချယ်စရာမရှိဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေတင်ဆောင်လာတဲ့သမောဒဇင်းဟာအိန္ဒိယသမုဒ္ဒရာထဲဒီအန်ဒမန်နဲ့နီကိုဘာကျွန်းစုတွေအနီးမှာရှိနေတယ်လို့နောက်ဆုံးသိထားရပြီးတော့အဲ့ဒီသမောပေါ်ပါတဲ့လူ185ဦးကိုရဲဘော်ကယ်တင်ကြဖို့ကုလသမဂ္ဂကစနေနေ့ကတိုက်တွန်းတောင်းဆိုထားပါတယ်။အဲ့ဒီထဲမှာ80လောက်ဟာကလင်းငယ်တွေဖြစ်ကြပြီးတော့88ဦးကမျိုးသမီးတွေဖြစ်တယ်လို့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တင်ပေါ်မှာပါတဲ့လူ10ဦးထက်မနည်းအတော်လေးစိုးရိမ်ရတဲ့အနေအထားမှာရှိနေပြီးတော့တခြားသတင်းတခုမှာတော့သူတို့ရဲ့အားလုံးသေဆုံးကုန်ပြီလို့သိရတဲ့အကြောင်းလဲကုလထုတ်ပြန်ချက်မှာပါပါတယ်။သူတို့ကိုအနီးအနားဘေးကင်းလုံခြုံရမှာကန့်ကွက်ခွင့်ပေးပြီးတော့အချိန်မီမကယ်တင်ဘူးဆိုရင်တော့ဘေးလက်ကဲဦးနှံတစ်လျှောက်နိုင်ငံအတော်များများစောင့်ကြည့်မှုအောက်မှာပဲနောက်ထပ်လူတွေအတော်များများသေဆုံးနိုင်ခြင်းရှိတယ်လို့လဲကုလသမဂ္ဂဘက်ကသတိပေးပါတယ်။တင်ပေါ်ပေါ်မှာပါလာသူတွေဟာရ ेंजर ဒုက္ခသည်တွေဖြစ်ကြပြီးတော့သူတို့ကိုအမြန်ဆုံးကယ်တင်ကြဖို့ကယ်ယူတဲ့အာဏာပိုင်တွေကိုမြစ်တရဲခံထားတယ်လို့ UNICEF ပြောခွင့်ရသူဘာဘာဘိုလော့ရှ်က AFP သတင်းစာနာကိုပြောပါရယ်မြန်မာနိုင်ငံတွင်းဖိနှိပ်မှုခံကြရတဲ့မွတ်စလင်ရ ेंजर အများပြားဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကတဆင့်မလေးရှားနဲ့အင်ဒိုနီးရှားကိုရေကြောင်းခီးကနေပြီးတော့ထွက်ပြေးကြဖို့နှစ်စဉ်ကြိုးပမ်းလေးရှိပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံမှာတော့ဒီတရုတ်ပိုင်နီကယ်ဆေးရုံတစ်ခုမှာပြင်ဆင်ရေးလုပ်နေချိန်အတွင်းမှာပဲတနင်္လာနေ့အစောပိုင်းကအပူပေးမီးပြင်းဖို့ပေါက်ကွဲခဲ့လို့အင်ဒိုနီးရှားနိုင်ငံသား9ဦးနဲ့တရုတ်အလို့သမား4ဦးသေဆုံးတယ်လို့အာနာမန်ဒီကသတင်းထုတ်ပြန်ပါတယ်။လူ46ဦးထက်မနည်းလဲထိခိုက်ဒဏ်ရာရသွားတယ်ဆိုပြီးတော့သိရပါတယ်။ဆလဝီစီကျွန်းပေါ်က PT အင်ဒိုနီးရှားမိုရိုဝါလီစစ်မှုဆောင်မှာအခုလိုမျိုးမတော်ဆပေါက်ကွဲမှုဖြစ်ခဲ့တာပါ။ပေါက်ကွဲမှုဟာအတော်ကြီးပြင်းအားကြီးပြီးတော့အပူပေးမီးပြင်းဖို့နဲ့အဆောက်အုံနေရာတွေထိခိုက်ပျက်စီးသွားတယ်လို့အလဲပိုင်းဆူလာဝစီရဲချုပ်ကနေပြီးတော့ပြောပါတယ်ဒေသစံတော်ချိန်မနဲ့လင်းအားကြီး9နိုင်ခွဲလောက်မှာပေါက်ကွဲမှုဖြစ်ပြီးတော့နောက်ထပ်4နိုင်လောက်ကြာတော့မှမီးငြိမ်းသွားတယ်လို့အာနာဘန်ဒီကပြောပါတယ်မီးပြင်းဖို့ကြီးရဲ့အောက်ခြေပိုင်းမှာပေါက်ကွဲစေနိုင်တဲ့အရေးတွေရှိနေပြီးတော့အဲဒီကနေပြီးတော့ပေါက်ကွဲမှုဖြစ်ပုံရတယ်လို့ကနဦးစုံစမ်းတွေ့ရှိကြရသိရတဲ့အကြောင်းစစ်မှုဆောင်ပြောခွင့်ရသူကပြောပါတယ်ပြုပြင်မိုးမှန်မှုတွေလုပ်နေချိန်မှာပဲအခုလိုမျိုးပေါက်ကွဲမှုဖြစ်ခဲ့တာပါအင်ဒိုနီးရှားမှာရှိတဲ့နီကယ်ဆေးရုံတွေဟာတရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းရဲ့အစိတ်အပိုင်းတစ်ရပ်ဖြစ်ပါတယ်။နီကယ်သတ္တုဟာလက်စစ်ကားတွေအတွက်ဘက်ထရီထုတ်လုပ်တဲ့အဓိကအစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းမီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့တင်းကနေမနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ဂျာမနီနိုင်ငံမှာအကြမ်းဖက်တိုက်ခိုက်နိုင်ခြင်းရှိတယ်ဆိုရဆိုရင်ကျန်တဲ့အထင်ကြီးကလုံးဒီကာဒီတိုက်ကိုအလေပတ်လာကြတဲ့သူတွေကိုပိတ်ပင်ထားပြီးတော့ခရစ်မတ်ကျူညတကောင်ဝတ်ပြုဆူတောင်းပွဲတွေကိုလာသူတွေကိုလည်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လို့ထိတ်လန့်ကြောက်ရွံ့ပြီးတော့အားလိုက်ရဲ့ပွဲတော်တွေကိုမတော်တာမျိုးတော့မလုပ်ကြဘူးဂျာမန်ထိတ်တန်းလုံခြုံရေးအရာရှိကတိုက်တွန်းခဲ့ပါတယ်။အဲ့ဖျားเจ้าကိုလက်ပတ်လာကြည့်သူတွေကိုပိတ်ပင်ထားပေမဲ့ဒီတနုနေနေဖျားเจ้าဝတ်ပြုပွဲတွေကိုတော့ဆက်ပြီးတော့ကျင်းပသွားမယ်လို့သိရပါတယ်။ဒီမတိုင်ခင်တည့်ရက်ခရေကဖျားเจ้าကိုလူညွှန်းရဲတွေချပြီးတော့အနံ့ခံခွေးတွေနဲ့ရှာဖွေတာတွေလုပ်ခဲ့ပါတယ်။နှစ်သကူပွဲကိုတိုက်ခိုက်နိုင်ခြင်းရှိတယ်လို့သတင်းတွေထွက်နေပေမဲ့ခရစ်မတ်ကာလကလည်းလူညွှန်းအရာသတိထားနေတယ်လို့ရဲကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒီဗီယက်နမ်ကဖျားเจ้าနေနဲ့ခရစ်မတ်ဇီနာတဝိုက်လူညွှန်းရေးတွေတိုးမြှင့်ထားပါတယ်။ဩစတြေးလျမှာလည်းတိုက်ခိုက်ခံရရှိတယ်ဆိုတဲ့ထောက်လိုင်းသတင်းတွေရရှိထားတာဖြစ်ပါတယ်ခင်ဗျာ။ပါရှန်ပီလေကွေတွင်အငင်းပွားကျွန်းတွေကိုအီရန်ဘက်ကတူပိုင်နေဆိုပြီးတော့ကြီးညာချက်အပေါ်မှာရုရှားနဲ့အာရဗ်တိုင်းပြည်တွေကအခုအပတ်စောပိုင်းကကန့်ကွက်ထုတ်ပြန်ခဲ့တဲ့နောက်အီရန်ဘက်ကဒီရုရှားတန်ယုံတာဝန်ခံကိုစစ်ခေါ်ခဲ့တယ်လို့အီရန်နိုင်ငံပိုင်သတင်းတွေမှာဖော်ပြပါတယ်။ရုရှားနဲ့အာရဗ်တိုင်းပြည်တွေရဲ့ဒီပူးတွဲထုတ်ပြန်ချက်ကိုအီရန်နိုင်ငံအနေနဲ့ကန့်ကွက်တဲ့အကြောင်းရုရှားကုစလေကိုခေါ်ယူပြီးတော့အသိပေးခဲ့တယ်လို့အီရန်နိုင်ငံပိုင် IRNA သတင်းဌာနကနေပြောဆိုတာပါ။အငင်းပွားပွဲကျိုးစုကိစ္စတွေကိုအီရန်နဲ့ RS ဆော်ဘွားများပြည်တော်စု UAE အကြားငြိမ်းချမ်းရနဲ့ဖြည့်ရှင်းကြဖို့ဆိုပြီးတော့မော်ရိုကိုမှာလုပ်တဲ့ RS Russia ပူးပေါင်းဆောင်ရည်6ကြိမ်မြောက် Foreign ညင်ညာချက်မှာဖုတ်ထုတ်ပြန်ဖော်ပြခဲ့ပါတယ်။စနေနေ့အစောပိုင်းကတော့အီရန်နိုင်ငံကြိုင်းဝန်ကြီးဟာ Russia နိုင်ငံကြိုင်းဝန်ကြီးကိုဖုန်းနဲ့စကားပြောပြီးတော့တနင်္ဂနွေနဲ့တနင်္ဂနွေအချုပ်ချာအာဏာပိုင်မှုကိုအတိအမှတ်ပြုခြင်းဟာနိုင်ငံသားမှာအခြေခံအကျဆုံးမူဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့တဲ့အကြောင်း IRNA နောက်ထပ်သတင်းတစ်ပုဒ်မှာဖော်ပြပါရှိပါတယ်။အခုလိုမျိုးငင်းပွားပွဲကျုံစုကိစ္စနဲ့ပတ်သက်လို့ရုရှားကုစလေကိုအီရန်ကစစ်ခေါ်ခဲ့တာဒါဟာတစ်နှစ်အတွင်းမှာဒုတိယအကြိမ်မြောက်လဲဖြစ်ပါတယ်ခင်ဗျာ
။တနင်္လာမနေ့ထစ်တန်းရောက်သတင်းတွေကိုကုသားညုံကပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မနဲ့အပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့ထမ်းရောက်မြန်မာပြည်သားတွေဆင်နွှဲတဲ့ခရစ်မတ်ပွဲနဲ့စတင်ပါကြည်။Christmas အချိန်ခါမှာမြန်မာပြည်ငြိမ်းချမ်းဖို့ထိုင်းနိုင်ငံရောက်မြန်မာပြည်သားတွေခရီးရန်တွေကစုမုံကောင်းတွေတောင်းနေကြပါလေ။ဘန်ကောက်မြို့ကဘန်ကောက်ခရစ်တော်အသင်းတော်မှာဒီဇင်ဘာ24ရက်နေ့ကကျင်းပခဲ့တဲ့မြန်မာပြည်ပွားခရီးရန်တွေရဲ့ Christmas အခမ်းအနားအကြောင်းကိုမတ်ညညလွင်ကတင်ပြထားပါလိမ့်မယ်။
ထိုင်းနိုင်ငံမှာရောက်ရှိနေထိုင်နေကြတဲ့မြန်မာပြည်သားခရီးရန်ဘာသာဝင်တွေရဲ့ခရစ်မတ်အခမ်းအနားမှာခရစ်တော်မွေးဖွားခြင်းအကြောင်းတင်ဆက်ကြပြနေကြတာပါအခုလိုခရစ်မတ်အချိန်အခါရောက်လာပြီဆိုရင်ကိုမွေးရနိုင်ငံကနေနိုင်ငံတကာကိုရောက်နေကြတဲ့မြန်မာပြည်သားခရီးရန်ဘာသာဝင်တွေဟာရောက်ရှိနေထိုင်နေကြတဲ့နိုင်ငံမှာပဲခရစ်မတ်ပွဲတော်တွေကိုမြန်မာပြည်သားတွေစုဝေးပြီးအခုလိုစီစီကားကားပျော်ပျော်ရွှင်ရွှင်ကျင်းပကြပါတယ်
စိတ်ထဲမှာတော့အမြဲတမ်းကိုကဖခင်ရဲ့သားတော်ဆိုတော့လေရင်မထဲမှာအမြဲတမ်းပျော်နေတယ်ဖခင်ကိုအမြဲတမ်းကိုရင်မထဲမှာအမြဲတမ်းအပြည့်ရှိနေတဲ့အချိန်တွေတအားပျော်တယ်ဒါပေမဲ့ကိုမြန်မာနိုင်ငံအကြောင်းလေးတစ်ချက်ပြန်စဉ်းစားမိတာလည်းကိုလုံးဝနှလုံးသားထဲမှာတိတ်မိတ်သွားတယ်ပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်ဒါပေမဲ့အမြဲတမ်းတော့ဆူတောင်းနေပါတယ်
ဒီတိုင်းတစ်ပတ်မှာကျမတို့အခုဆိုလို့ရှိရင်တော့ပျော်ပျော်ပပနဲ့လွတ်လွတ်လပ်ပေါ့နော်မြန်မာပြည်လိုမျိုးတော့အကျင့်အကျက်ကြားတယ်မဟုတ်ပဲနဲ့လွတ်လွတ်လပ်လပ်ကျမတို့ပါဝင်ခွင့်ရတယ်ကျမတို့ဆင်နွှဲခွင့်ရတယ်ဒါပေမဲ့မြန်မာပြည်မှာကြံခဲ့တဲ့အခြေအနေနဲ့ဆိုလို့ရှိရင်တော့ဒီကာလကလုံးဝမဖြစ်နိုင်ဘူးအဲ့တော့ဒါပေမဲ့ကျမပြောချင်တာကအမ်ရှော့ပါနဲ့ဒီနေ့ကျမတို့တွေဒီလိုမျိုးမိသားစုတွေစုံလင်စွာနဲ့အကောင်းဆုံးပြန်ပြီးလုပ်နိုင်မှာဖြစ်တဲ့အတွက်ကြောင့်မို့လို့အာယုံကြည်ခြင်းနဲ့ဆက်တောင်းပြီးတော့ဆက်လက်အာကိုယ့်ရဲ့ယုံကြည်ချက်ကိုကောင်းထည့်ဖို့ပါလို့ပြောချင်ပါတယ်ရှင
်ဒီခန္ဓာကိုတက်ရောက်လာကြတဲ့ယုံကြည်သူခရစ်ယာန်တွေအားလုံးကတော့မြမပြည့်ကြီးအမြန်ဆုံးငြိမ်းချမ်းစေဖို့ဆုတောင်းကြတာပါ
ဒီနေ့ကျွန်တော်အနေနဲ့ပေါ့လေပြောချင်တာကဒီနေ့ကျွန်တော်တို့ကဘာသူကဘာသားတွေအားလုံးကျွန်တော်တို့တယောက်စီအားလုံးသူပြည့်ကျွန်တော်တို့မြန်မာပြည်မှာရှိနေတဲ့မြန်မာပြည်သူပြည်သားတွေအားလုံးရဲ့ Adika lu asungaro ni te chin peace be phit par de lu peace so ra ga ro chanaru phya thakin pe ma be ya me phya thakin ko dai le di peace ko yu saung la khe chin phit par de chanaru thu the phin thai nai ngam ma la pi lo alo lou kai ni ja de chanaru ye myama pi ga myama pi phwa bo no chanaru ye nyi ko ri le akhe khe de mya yi shi par de thuru di akhe khe di asin ma pye mu di mya yi shi de alo asin ma pye de ka ja ro peace ka ma shi do bu bo no nyi te chin ma shi do bu nyi chan chin ma shi do bu to ni tu sa be chanaru myama nai ngam ma le ဒီ တဘော တွေ ကျွန်တော်တို့ ရှိ ပါ တယ် လို့ ကျွန်တော်တို့ တိုင်းပြည် ကျွန်တော်တို့ အခက် ခဲ တွေ တိုင်းပြည် မှာ ကျွန်တော်တို့ အဆင် မပြေ တာ တွေ တိုင်းပြည် မှာ ရှိ နေ တဲ့ စာဝတ် နေ ရေး အဆင် မပြေ တာ တွေ လူမှု ရေး စီးပွား ရေး ပညာ ရေး အိမ်နောင် ရေး နိုင်ငံ ရေး မှာ အစပေါ် တော့ အားလုံး အဆင် မပြေ တာ တွေ ဟာ ညီ သက် ချင်း ဆုံးရှုံး နေ ခြင်း ပဲ ဖြစ် ပါ တယ် လို့ ဒါ ကြောင့် အဲ့ ဒီ ညီ သက် ချင်း ကို ပေး ပိုင် နိုင် တာ က တော့ ဒီ Christmas အချိန် ခါ တမယ မှာ သခင် ယေရှု ခရစ် တော် ရောက ကို ဇာတိ ခံ ကြွ ဆင်း လာ ခဲ့ တဲ့ သခင် ယေရှု ခရစ် တော် အားဖြင့် ပဲ ဒီ ညီ သက် ချင်း ကို ရရှိ နိုင် မှာ ဖြစ် ပါ တယ် လို့ ဒါ ကြောင့် အဲ့ ဒီ ညီ သက် ချင်း ကို ပေး ပိုင် နိုင် တဲ့ သခင် ယေရှု ခရစ် တော် ကို လူ သား အားလုံး ရရှိ ပိုင် ဆိုင် နိုင် ပါ စေ လို့ မေတ္တာ ပို့ သ ရင်း နဲ့ ဆု တောင်း ပေး လို့ ပါ တယ် လို့ ယေရှု တင် ပါ တယ် ဘုရား ခင် အားလုံး ကို ကောင်း ချီး ပေး ပါ စေ
မြန်မာပြည်သားခရိယံဘာသာဝင်တွေတိုင်းနိုင်ချီရှိနေပြီးသူတို့နေထိုင်ရာထိုင်းနိုင်ငံဒေသအနှံအခုလိုခရစ်မတ်ပွဲတော်တွေကိုအစဉ်လာမပြည့်ကျင်းပကြတာပါရှင်။ကျွန်မညညလွန်ပ
ါ။မညညလွန်တင်ဆက်ခဲ့တာပါ။အခုတော့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်မြ။မြန်မာဒီမိုကရေစီရေးရာနဲ့စတင်ပါမယ်။လက်ရှိနိုင်ငံတော်ဝန်တိုက်ပွဲတွေရဲ့ခရင်ပြည်နယ်ပေါ်ရိုက်ခတ်ချက်နဲ့လာမယ့်2024ခုနှစ်ဆိုရင်ကရင်တော်လှန်ရေး85နှစ်ပြည့်ကာလကရင်လူမျိုးတွေရဲ့နိုင်ငံရေးမျှော်မှန်းချက်တွေအကြောင်းကိုကရင်မျိုးသားစီယုံခင်းယူရဲ့ပြောခွင့်ရပထိုစောတာနေကိုမတ်အင်ဂျင်နီယာဇွန်ကနေပြီးဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ညာနှစ်ခွန်စစ်စင်ရေးကိုရှမ်းမြောက်ပိုင်းမှာစတင်ပြီးရဲ့နောက်ပိုင်းမှာလည်းချင်းတို့ဒီเนาะတခြားဒေသတွေမှာပေါ့လေပို့ပြီးတော့ရခိုင်တို့ဆိုရင်လည်းဒီစစ်စင်ရေးအချိန်နဲ့အလားတူစစ်စင်ရေးမျိုးတွေနဲ့စစ်ကောင်စီတိမ့်ပိုက်တဲ့ဓာတ်ရိုက်နေမြေတွေပြန်ပြီးတော့သူတို့ထိန်းချုပ်လာနိုင်တာပြန်သိမ်းလာနိုင်တာတွေလည်းတော်တော်များတွေ့ရပါတယ်ဆိုတော့ KNU ဘက်မှာတော့အရင်ထဲကထိန်းချုပ်ထားတဲ့နေမြေလည်းရှိတယ်ကိုယ်နေမြေမှာလည်းရှိထားတယ်ဆိုပေမဲ့ဒီတစ်တုံညာနှစ်ခုစစ်စင်ရေးအချိန်ကရောKNU ဘက်ကဘလို့ရိုက်ခတ်မှုတွေရှိလဲရှင
်။ Okay ပထမအဆုံးကျွန်တော်ပြောချင်တာကတော့ဒီဟို operation 1027မဖြစ်ခင်ကကျွန်တော်တို့ကဆက်အနာသိမ်းမိတာနဲ့ကျွန်တော်တို့ကတကယ်ကိုဆက်အနာရှင်စနစ်ကိုမုန်းတီးပြီးတော့တကလက်ဟိုဒီဆက်အနာရှင်စနစ်ဆန့်ကျင်တဲ့လူတွေလက်တွေ့တက်ခွဲဝင်တာလေသူတွေတမအထူးသဖြင့်ပေါ့နော်ကျွန်တော်တို့ဒီတမှာဒီ2021ဆက်အနာသိမ်းပြီးတဲ့နောက်မှာ2023စတင်မှာလာဒီစင်းချုပ်တဲ့အခါမှာတက်ခွဲဝါ1000ကျော်ဖြစ်သွားတယ်အဲ့ဘယ်ဝန်တန်းကျော်ဖြစ်တဲ့အခါမှာကျွန်တော်တို့စစ်ကောင်စီတပ်သားတွေကိုဘလောက်ဒီတောက်တင်နေလဲဆို18000ကျော်ဟိုတေးကြီးတန်ရတယ်။အဲ့မှာတေးတာပုံများတယ်။ဆိုတော့အဲ့ဖာကိုကျွန်တော်တွေ့လိုက်တဲ့အခါမှာလက်ရှိဖြစ်နေတဲ့တပ်မတစ်ခုစာ900အင်အားပဲရှိတဲ့စစ်ထွက်အင်အားအဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီနှစ်နှစ်ကျော်ကာလအတွင်းမှာဒီကျန်းမာရေးစစ်ကောင်စီရဲ့တပ်သားသူတို့ဖြင့်တပ်မ26ခုစာကိုကျွန်တော်ချေမုန်းနိုင်ခဲ့တယ်။အဲ့ဒီပုံမှာရှိလာတဲ့အနေထားကညောက်ပိုင်းမှာအခုဖြစ်လာတဲ့စစ်စီရင်တို့တို့လုံးဝစစ်ကူမပို့နိုင်တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဘက်မှာရှိတဲ့တပ်တွေကိုစစ်ကူပို့မယ်ဆိုရင်ကျွန်တော်တို့တိုက်စရာတော့မလိုဘူးကျွန်တော်ဒီနေမြန်ကျွန်တော်တို့လက်ထက်လုံးဝကျသွားမှာတိုက်စရာဘူးလို့ပြောတာအဲကြောင့်မလို့သူတို့ဒီအခြေအနေရောက်သွားတယ်စစ်ကူလည်းမပို့နိုင်ဘူးအဲ့ဒီစစ်ကောင်စီတပ်တွေကဘယ်သူမှလည်းမဝင်တော့ဘူးသူတို့ဒီမှာရှိနေတဲ့တပ်တွေကလည်းတတ်ချင်းမလုပ်နိုင်ဆိုတော့ကျွန်တော်တို့အနေထားနဲ့အကင်တဲ့အနေထားဘာလုပ်လဲစီရိုက်ခတ်မှုတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့ကညောင်ပိုင်းဒေသလိုဟိုတထပ်တည်းဘလို့မှဒီလိုစစ်စင်မျိုးမလုပ်နိုင်အဲ့လဲဆိုတော့ကျွန်တော်တို့ဒေတာနဲ့ကိုက်ကြီးတဲ့ဟာပဲကျွန်တော်လုတ်သွားမယ်အထူးသဖြင့်ကျွန်တော်တို့ဟိုဒီလိုအလုံးအင်းနဲ့တိုက်နေတာအထက်ကျွန်တော်တို့ပျောက်ကြားတင်တဲ့ကဗျူဟာအရနေရာတစ်ခုချင်းစီကိုပိုက်ပိုင်းနဲ့ပိုက်ဆို့တော့ဟိုသူသဖြင့်ဒီလိုအကုန်ကြနဲမဲ့နီလန်းကိုကျွန်တော်တို့လုတ်နေတာဖြစ်တယ်
အဲ့တော့ဟိုပြီးခဲ့တဲ့ရပိုင်းနေ့အတွင်းကဒီမုံမျိုးကိုဟိုတင်းလိုက်တဲ့အနေထားပေါ့နော်အဲ့ဒီညောင်လေးပင်တဝိုက်မှာရှိနေတဲ့အခြေအနေပေါ့လေဒီမုံမျိုးကိုဘလို့ပုံစံမျိုးနဲ့တင်းယူနိုင်ခဲ့တယ်လဲနောက်ပြီးတော့အခုသူတို့ဒီစစ်တပ်ကဒီစစ်ကောင်စီဘက်ကလက်နက်ချလာတဲ့ဒီစစ်တပ်ကအရာရှိတွေဒီတပ်သားတွေကိုကယ်နီဘက်ကဆက်ဆံတဲ့အနေထားရောဘလို့ပုံစံမျိုးရှိလဲရှင်
โอเคပြောမယ်ဆိုရင်တော့မုံမြို့အနေထားကျွန်တော်တို့တည်တာတော့ဒါကလည်းနေပြည်တော်နဲ့အရန်နီးနေတဲ့နေရာတစ်ခုဖြစ်တယ်ဒီနေရာဟာနေပြည်တော်တိတ်တယ်မဝေးတော့ဘူးလေဟောမုံမြို့ရဲ့အနောက်စုစုကိုကြည့်လိုက်မှတက်တယ်မှာဆိုတော့ဖြူမြို့ရှိတာဒါဖြူကတကယ်ရန်ကုန်မန္တလေးလမ်းကားလမ်းပေါ်မှာရှိတယ်လေအဲ့ဒီမှာကျွန်တော်တို့တတ်တယ်လည်းအကုန်ရှိတာဆိုတော့အဲ့လိုအနေထားမျိုးရှိမှာစစ်ကောင်စီကတော်တော်သွေးပြက်စရာအောင်တဲ့အနေထားတစ်ခုတော့ကျွန်တော်လုပ်နိုင်ခဲ့တယ်မြို့ရဲ့အနေထားကတော့ပြောရမယ်ဆိုဒီလိုတိုက်ပွဲမျိုးဖြစ်လာပြီးတော့ဆိုရင်အော်လူတို့ကအကုန်လုံးထွက်ပြေးရတယ်ဗျာလူတို့ကအကုန်လုံးမြို့ထဲမှာလုံးဝမရှိတော့ဘဲနဲ့9000ကျော်ဟာအကုန်လုံးတော့တဲ့ရောက်သွားတယ်ကိုဆိုလိုတာအကြီးပါကျွန်တော်တို့နေမြေတဲ့အကုန်လုံးရောက်လာတယ်ဗျာအဲ့ဒါကိုကျွန်တော်တို့ဖြည့်ရှင်းနေရတယ်အဲ့ဒီပြဿနာဆိုတော့မြို့ကတော့ဘယ်လိုမှပြန်ပြီးတော့ချက်ချင်းတော့တိရှောက်လို့မရဘူးဒါပေမဲ့ကျွန်တော်တို့ဆက်ပြီးတော့ပြောရမှာအဲ့ဒီတမြို့တည်းမဟုတ်ဘူးဘေးနားပတ်ဝန်းကျင်မှာသူတို့ပြညောင်လင်းနေခင်ကျွန်တော်တတ်မှာသုံးမှာရှိတဲ့မြို့လေးမြို့ကတော့ဟာမြို့လဲဆိုတော့ကြောက်ကြီးမြို့ရယ်ရွှေရှင်မြို့ရယ်နတ်တိုင်ဝင်းမြို့ရယ်ဒီမြို့လေးမြို့ဆိုလုံးဝလုံးဝအချို့ကြီးပြည့်နေမမကျွန်တော်တို့တိုက်လို့ရတယ်ဒါပေမဲ့အဲ့ဒီတောက်ချလိုက်ပါလာမယ်အချိုးကြီးကိုကျွန်တော်တို့တေချာလောက်ပြတော့လို့ကျွန်တော်တို့တော်လိုင်းတစ်ချောင်းလုံးမှာတကယ်ပဲစင်းစင်းရဲငါပြပြနဲ့လောက်လာတဲ့ခါမှာတကယ်တမ်းဒီမြို့ကိုသိမ်းပြီးတော့လောက်လာမယ်ဆိုပြည်သူ့အချိုးကြီးကိုချရတော့မှာဖြစ်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့မှာအစင်သိမ်းမဖြစ်ဘူးဗျာရှင်းရှင်းပြောရတယ်အဲ့ဒါကြောင့်မို့ဒီဟာတွေဟာတေချာဖြစ်ပြီးတော့တစ်ဖက်ကနေပြီးတော့ဒီစစ်ကောင်စီကိုကျွန်တော်တို့ထိန်းနိုင်တယ်သူတို့လုံးဝလှုပ်ရှားလို့မရဘူးကျွန်တော်တို့ဟိုတကားတဲ့ဟိုပိတ်ဆို့ပြီးတော့လုံးနိုင်တဲ့အနေထားမှာရှိပြီးတော့ဒီမြို့ကိုဘယ်လိုအုပ်ချုပ်သွားမလဲဆိုတာဒါပဲကျွန်တော်စဉ်းစားနေတာဖြစ်တယ်။အဲဒါကြောင့်ဘာဖြစ်ဖြစ်တခြားနေရာမှာဖြစ်တဲ့အနေထားနဲ့ကျွန်တော်လုံးဝထပ်ကြည့်ကြတဲ့အပေါ်မှာကျွန်တော်တို့ကတစ်ဆင့်ချင်းနဲ့ဆက်လက်လှုပ်ဆောင်ပါမှာပဲဖြစ်တယ်။ဒီမုံမြို့တစ်ခုတည်းမဟုတ်ဘေးနားရှိတဲ့အဲဒီခြားသုံးမြို့ကလည်းလုံးဝအုပ်ချုပ်ရေးပြတ်နေပြီဆိုတော့ကျွန်တော်ပြောလို့ရတယ်။
ဆိုတော့အဲ့ဒီအခု KNU အနေနဲ့ကြတော့တခြားဒီတိုင်းသားဒေသတွေအခုတိုင်းသားလက်နက်ကိုင်ဖွဲ့တွေပေါ့နော်ညီနောင်မဟာမိတ်သုံးဖွဲ့တို့နောက်အဲဒီကချင် KIA တို့နဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေချင်းချင်းဆက်ဆံရင်းနေထားအခုဆိုရင်ဘယ်လိုရှိလဲရှင
်ဟုတ်ပါတယ်အဲ့ဒါတော့ဆက်အနာသိမ်းရတဲ့ကကျွန်တော်တို့ဒီဆက်အနာစနစ်ကိုရရတောက်တော့ရှင်ပြောပြောင်းကြက်ကြဖွင့်ထုတ်ပြီးတော့ပြောတဲ့အဖွဲ့ဆိုတော့ခါရှားရှားပါပဲတိတ်တော့မများပါဘူးဒါတော့သူဒီကျွန်တော်တို့ကချင်ရကရင်ရကရင်ရနောက်ပြီးချင်းရဒါပဲနောက်ပြီးတော့နင်းနင်းအနေကဆုံး NGO ကျွန်တော်လက်တွေလှုပ်ဆောင်လာတယ်ဘူးသူတပြည့်ကျွန်တော်တို့ဟိုထုတ်ပြန်ခြင်းရထုတ်တယ်ကြည့်မယ်ဆိုရင်အဲ့ဒီအခွက်တွေပဲများပါတယ်အဲ့ဒါကြောင့်မလို့တခြားဖွဲ့တွေကမလှုပ်လားဆိုတော့ထုတ်တယ်ဒါမဲ့သူတို့ကြောင်ကြက်ကြမထုတ်ပေါ့ဘူးသူတို့လှုပ်နေတဲ့အပိုင်းတွေရှိတယ်သူတပြည့်ကျွန်တော်တို့နဲ့ဟိုနားလည်မှုရှိတဲ့အပိုင်းတွေရှိတယ်လားတော့ရှိတယ်ဆိုတာအခုညောင်ပိုင်းမှာထပ်ပြီးတော့ဟိုဒီနှစ်နှစ်ကျော်ကာလကြော်လာတဲ့အခါကျမှပဲသူတို့ဝုံးနဲ့ထပ်ပြီးတော့လှုပ်တယ်ဆိုတာဒါမနေ့တည်းကထားလုပ်တဲ့ကိစ္စတွေမဟုတ်ကျွန်တော်တို့လည်းဟိုဒီနားလည်မှုတစ်ခုတစုံတစ်ခုတော့အာဟိုနားလည်မှုနဲ့ကျွန်တော်ဆက်စပ်ပြီးတော့လုပ်နေတဲ့အပိုင်းတွေဖြစ်တဲ့ပုံမှာအထူးဖြင့်ကျွန်တော်တို့ကတောက်လျှောက်ပြောနေတာပါဗျာဟန်ချက်ညီနဲ့လုတ်သွားဖို့ဖြစ်တယ်စစ်ရေးရောနိုင်ငံရေးရောဆိုတော့အဲ့ဒီအပိုင်းမှာသူတို့ကနားလည်မှုရှိတဲ့လုတ်သွားတဲ့အပိုင်းရှိရယ်ဟိုဟောထုတ်ဖို့မပြောတာတစ်ခုပဲရှိတယ်အဲ့ဒါအပြင်ဒီညီနောင်သုံးဘွားနေပြီးတော့တခြားဘက်တွေလည်းရှိသေးတယ်ဒီအဖက်တွေကလည်းလုတ်ဆောင်ထပ်ချက်မကွာလုတ်ဆောင်လာဖို့ရှိတယ်ဟိုတချို့တွေကြတော့ဖြောင်ကြကြတဲ့မျိုးတချို့တွေကြအကွယ်ခွဲတဲ့ပုံဒီတော်လိုင်းကိုထပ်ပတ်နေတဲ့ထောက်ပူနေတဲ့အပိုင်းတွေအများကြီးလက်ရှိကျွန်တော်တို့ဒီမှာတော့တိတ်တော့မပြောလို့ဒါပေမဲ့ကျွန်တော်မြင်တွေ့လို့ချင်းတာကတော့ဒီ2024မှာဒီအဖွဲ့တွေအားလုံးကဖြောင်ကြကြလုတ်ဖို့တော့လိုလာပြီဆိုတော့ကျွန်တော်ပြောချင်တယ်ဘာဖြစ်လို့စီးရတာမကဘူးကျွန်တော်တို့နိုင်ငံရေးမှာပါကျွန်တော်တို့ဒီလိုဟိုအခါတည်းကျွန်တော်တို့တိုင်းပြည်ကိုဟိုထူထောင်တဲ့နေရာမှာတကယ်ဂျီမန်းချက်ကြတဲ့ကျွန်တော်တို့တကယ်ဟိုဟိုတော့ဗောနော်ဒီဂျီမန်းချက်တခါတည်းတထပ်ကြတဲ့နိုင်ငံကြီးဂျီမန်းချက်မျိုးကိုတော့ကျွန်တော်တို့ချက်ထားလို့တော့လို့တယ်ဆိုတာဒီနေရာလေးပြောချင်တယ်ဒါတွေကိုလည်းကျွန်တော်ဆက်လက်ကြိုးပမ်းသွားမယ်ဆိုတာဟိုပြည်သူလူထုရောနိုင်ငံတကာရောကျွန်တော်အတိပေးလို့ချင်ပါတယ်
အဲ့တော့ဒီတွဲဆောင်ဆွေးနွေးရေးပိုင်းမှာအဲ့တော့ဒီစစပြောသလိုဒီနိုင်ငံရေးမှာစစ်တပ်မြန်မာစစ်တပ်ကပါနေတဲ့အခန့်ခဏအဲကနေဖယ်ထုတ်ဖို့ဆိုတာပေါ့နော်သူစစ်တပ်ကိုယ်တိုင်ကလည်းလက်ခံဖို့ဆိုတဲ့အပိုင်းမှာအခု2024မှာလည်းအပြောင်းလဲဖြစ်ကိုဖြစ်မယ်ဆိုတာမျိုးကိုလည်းရည်မှန်းထားတဲ့ခါကျတော့အဲ့ပါဒီစစ်တပ်နဲ့တွဲဆောင်ဆွေးနွေးရေးဆိုတဲ့အပိုင်းရောဖြစ်လာဖို့ရှိလားဘလို့ပုံစံမျိုးနဲ့ဟိုအပြောင်းလဲတွေဖြစ်သွားမလဲရှင်
โอเคအဲ့ဒီအပိုင်းမှာတော့သူတို့ပြန်ပါလက်ဆက်ကြည့်ကြအကြောင်းရှိတယ်။ဘာဖြစ်လဲကျွန်တော်နိုင်ရင်တောက်ပြက်လေးချက်ဖြစ်ကျွန်တော်ရက်ပြီးချက်ကလေးတိကျစစ်တပ်နိုင်ငံရေးဆုတ်ခွာမယ်။ဆုတ်ခွာပြီးတဲ့နောက်မှာအဲ့ဒီစစ်တပ်ကိုပြုပြောင်းလဲမှုလုပ်အောင်ပြုပြောင်းလဲမှုလုပ်ပြီးတော့အရသာအချုပ်မှုအောင်မှာရှိရမယ်ဒါတိချက်ပေါ့။ဒုတိယချက်ကအသွင်ပြောင်းပါလာတရားမျှတမှုဆိုတာရှိတယ်။သူတို့ကျူးလွန်ထားတဲ့ပြစ်မှုကြီးပြစ်မှုငယ်တွေသူတို့တောင်ခံရမယ်။ဆိုတော့အဲ့ဒီအပိုင်းမှာပါလိုက်လာမယ်ဆိုတော့ဟိုပထမတစ်ချက်ကသူတို့ဟိုအသက်ရှင်ရက်ဒီရေးကိုနော်သူတို့ကမသိသေးဘူးသူတို့ရှုံးနေတယ်ဒါပေမဲ့သူတို့ဘယ်လိုလုပ်ပြောဆက်လက်ပြောအသက်ရှင်နေလဲသူတို့ကကြောက်ရွံ့တဲ့အပိုင်းမှာစိုးရိမ်မှုတော့ရှိတယ်နောက်တစ်ချက်ကပါလဲဒီထက်ပိုရေးကြီးတာသူတို့ရဲ့ဟိုမတရားနှီးတော့အမတရားနှီးလန်းအဖြစ်ရပ်ယူကြတဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုတွေကိုဘယ်လိုစီမံခန့်ခွဲသွားမလဲဆိုတော့ဒါလည်းသူတို့သိချင်တယ် အဲ့ဒါလည်းကျွန်တော်တို့တည်ရာစီမံခန့်ခွဲသူတို့ရဲ့ညှိနှိုင်းနိုင်ရမှာရှိတယ်ဒါပေမဲ့ဒါတွေအားလုံးကပြည်သူအကျိုးပဲဖြစ်ရမယ်ဆိုတော့ဒါဒီဟိုလမ်းစဉ်ထဲမှာပဲရှိပါလောလောငန်းစဉ်ထဲမှာရှိတယ်เนาะဆိုတော့အဲ့ဒီနောက်တစ်ချက်ကတော့ဟိုသောเนาะဒီဒီဖယ်ရိုပြည်တော်စုတိစားတဲ့အခါမှာတကယ်လို့အပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်ဖို့တော့ကျွန်တော်တို့ရေးဆွဲရမယ်အဲ့ဒါကိုသူလက်ခံနောက်ဆုံးကတော့သူတို့နိုင်ငံရေးတဲ့ကထွက်ပါသွားပြီတဲ့အတိုင်းကိုကျွန်တော်တို့ရှေ့အနာကမှာဒီလိုနိုင်ငံရေးဆွေးနွေးပွဲတွေဟာအများကြီးရှိလာအောင်သူတို့ဒါကျွန်တော်တို့အဖွဲ့ချင်းတစ်ဖွဲ့နဲ့လည်းမတူဘူးလူမျိုးတွေလည်းမတူဘူးအများကြီးဒီ dialogue တွေအများကြီးဆက်လက်လုပ်အောင်ပါ political dialogue အများကြီးဆက်လက်လုပ်အောင်ဒါပေမဲ့ဒီစစ်တပ်ကတော့နိုင်ငံရေးထဲမှာလုံးဝပါဘူးကြည့်တော့နိုင်ငံရေးထွက်ရပြီဆိုတော့သူကစစ်တပ်လို့လို့ဒါပေမဲ့အဲ့အချိန်မှာသူလည်းပြည်ပြောင်းလဲမှုခံယူပြီးတဲ့နောက်အရသာအောက်ချုပ်မှုအောက်မှာရှိတဲ့အခါမှာကျွန်တော်တို့တလောက်ဒီဘာမှလဲဆိုရင်းနေတာဖြစ်တော့ဘူးဆွေးနွေးရာရှိရကျွန်တော်ဆက်လက်ဆွေးနွေးသွားမယ်ကျန်တဲ့အဖွဲ့အစည်းအားလုံးနဲ့နိုင်ငံရေးဆွေးနွေးစာတွေဆက်လက်ဆွေးနွေးသွားမယ
် NUG အမျိုးသားညီညွတ်ရေးဆိုရာလည်းပြောပါတယ်သူ KNU ကသူတို့ရဲ့တကယ်ပင်မပေါ့နော်အရင်တည်းကသူတို့ဒီနည်းမြေမရှိတဲ့အချိန်မှာလဲဒီသူတို့ရဲ့အခု PDF ဖြစ်လာတဲ့ဒီတက်တီဆိုရင်လဲ KNU ဘက်ကအများကြီးပံ့ပိုးကူညီခဲ့တယ် KNU နဲ့ပဲပူးတွဲပြီးတော့သူတို့ရည်တည်နေရတယ်ဆိုတဲ့အနေထားလည်းပြောတော့အခုလက်ရှိ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ရင် KNU ရဲ့သဘောထားပေါ့လေအဲဆိုရဟာဘလို့ပုံစံမျိုးဟိုပြောလို့ရလဲရှင
်အဲ့ဒါကတော့ကျွန်တော်တို့စစ်အနာရှင်စနစ်ချုပ်ရေးပဲလက်တွဲလို့လှုပ်ဆောင်တဲ့ကျွန်တော်တို့မိဖက်အဖွဲ့အစည်းတစ်ခုအနေနဲ့ပဲကျွန်တော်တို့ဟိုမှတ်ယူတယ်လက်တွဲလှုပ်ဆောင်လာတဲ့ခါကဘယ်နှစ်နှစ်သုံးနှစ်လဲပြည့်တော့မယ်လေဆိုတော့ကျွန်တော်မှထူးထူးခြားခြားမရှိဘူးဘာဖြစ်လဲဆိုတော့ဒီခြားကာလမှာကျွန်တော်တို့ဆက်အနာရှိစနစ်ချုပ်ရင်းရေးအတွက်ကျွန်တော်တိုက်ပွဲအတူတူတိုက်ပွဲဝင်တဲ့အခါမှာတော့ပုံသဏ္ဍာန်ဖြစ်တော့ပြည်တော်စုအစိုးရတရအနေနဲ့ဟောကျွန်တော်တို့နားလည်တယ်ရောခံလဲခံယူတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ကလည်းကိုအယတိကအစိုးရရဲ့လို့မခေါ်သေးသည့်အတိုင်ကျွန်တော်တို့အနေထားပြည်နယ်အစိုးရအင်္ဂါရနဲ့ကျွန်တော်တို့ရှိနေတယ်ဆိုတာကျွန်တော်ဘာလို့လဲကျွန်တော်တို့မှလူမှုရှိတယ်ကျွန်တော်နိုင်ငံရှိတယ်ကျွန်တော်တို့တတ်တယ်လူမှုကိုကာကွယ်မယ်ကျွန်တော်တို့တတ်တယ်လည်းရှိတယ်တရားစီရင်စနစ်တွေလည်းရှိတယ်ဟောဒီပလိတ်ကတ်တဲလို့ကျွန်တော်တို့ဒီရဲဌာနလုပ်ငန်းတွေလည်းအကုန်ရှိတယ်ဌာနဆိုင်ရာဆိုကျွန်တော်12ခုရှိတယ်ပုံမှာအစိုးရအင်္ဂါရနဲ့ဖုန်ရှိတယ်ဒါပေမဲ့ကျွန်တော်တို့တကယ်ပြည်တော်စုတစ်ခုတည်ဆောက်တဲ့အခါမှာဒီပြည်တော်စုအင်္ဂါရနဲ့ရှိဖို့အတွက်ဆိုပြည်တော်စုအစိုးရရှိတယ်လို့ကျွန်တော်တို့ပြည်နယ်အစိုးရလည်းရှိရမယ်ကျွန်တော်တို့ကတော့ဘာပဲဖြစ်ဖြစ်ဒီပြည်နယ်အစိုးရအင်္ဂါရပြည်စုံပြုလာဖြစ်လာဖို့အတွက်ကျွန်တော်တို့ကိုလက်ရှိစူးစမ်းနေတယ်လေအဲဒါကြောင့်ဘာပဲဖြစ်ဖြစ်ဒီအခုလက်ရှိ energy အနေနဲ့ကတော့ကျွန်တော်တို့ပြည်တော်စုအစိုးရအင်္ဂါရတရအနေနဲ့ကျွန်တော်နားလဲဒါပေမဲ့ရှိရမှာကတော့ဘာပဲဖြစ်ဖြစ်ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရဓာတ်မှာတော့သူ့ရဲ့အာဏာခွဲမှုအတိုင်းသာကိုရှိရမှာပဲလေတရားဟောတဦးရဲ့နေမြေတဦးရဲ့အာဏာဝန်ဝိုင်းချက်ကိုကျူးကျော်ပြီးတော့ဆွတ်ဖက်တာမျိုးတော့မရှိရဘူးဆိုတာဒါကျွန်တော်တို့အလေးနဲ့ခံ
နိုင်ငံတကာလေးလာတဲ့သူတွေပေါ့နော်နိုင်ငံတကာရေးတွေလေးလာတဲ့သူတွေသုံးသက်ချက်မှာတော့သူတို့ဒီမြန်မာနိုင်ငံမှာအခုဖြစ်နေတဲ့တိုက်ပွဲတွေနေထားရဆိုလို့ရှိရင်မြန်မာစစ်တပ်ကဘာပဲပြောသူ့မှာခမီလက်နဲ့သူတို့ကစနစ်တကျတိဆောက်ထားတဲ့အဖွဲ့ institution ဖြစ်တဲ့ဆိုတဲ့အခါမှာအခုတိုက်ပွဲတွေမှာဟိုနေမြေတွေတိမ့်ပိုက်လာတယ်သူတို့စခန်းတွေကိုတိမ့်ပိုက်လာတယ်ဆိုပေမဲ့ဟိုအနိုင်ရတယ်ပြောတယ်အနိုင်ရတယ်လို့ပြောဖို့ကစောသေးတယ်ပေါ့လေဘာလို့ဆိုတော့ဒီဘက်မှာ PDF တွေရဲ့အနေအထားဖြစ်ဖြစ်တိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့အနေအထားပဲဖြစ်ဖြစ်ဆိုလို့ရှင်ပေါ့လေအေးဒီမြန်မာစစ်တပ်နဲ့ရှင်ဒီအင်အားရောဒီခင်မီလက်နက်အထူးသဖြင့်သူတို့ထောက်ပြတာရောလက်နက်အင်အားပေါ့နော်ဟိုဘက်ကတိုက်လေရင်နေရှိနေတဲ့အနေအထားရောဆိုတော့ဒီအဲ့တုံးသက်ချက်ပေါ်မှာဘလို့မြင်လဲရှင်
ဟုတ်ကဲ့အဲ့ဒါပြောလို့တာကတော့ဒါကတော့ဆက်အောင်သိမ်းပြီးတဲ့အခါမှာရနိုင်ငံတကာရှုမြင်ချက်နဲ့စစ်ကောင်စီဘက်ရှုမြင်ချက်တစ်ထပ်လေးကြတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့လှုပ်ဆောင်မှုတွေကျွန်တော်တို့တော်လံပုံမှန်မှုတွေကဟိုလက်ပိုင်းနဲ့ငယ်၄-၅လမခံဘူးပြိုကွဲသွားမှာလေဆိုတော့ဒါပေမဲ့တစ်နှစ်ကြာလာတဲ့အခါမှာသူတို့ရဲ့ထင်မြင်ချက်လုံးဝလွယ်သွားတယ်ဆိုတော့သူတို့ငံတာတယ်။ဒါပေမဲ့တစ်နှစ်ကျော်ကာလာတဲ့အခါမှာအဲ့ဒီကြော်လွန်ပြီးတော့သူတို့ယူဆထားရမှားယုံနေမကဘူးကျွန်တော်တို့လက်တွေပြလာ။သူတို့ပြင်ကျွန်တော်တို့ဟိုသူတက်တွေကိုကျွန်တော်တို့ဆိုရင်ဒီတမ26ခုစာလောက်ခြေမုံနိုင်တယ်ဗျာဒီနှစ်ကျော်ကာလာအတွင်းမှာမျိုးတွေကိုမသိနေဘူးဒါပေမဲ့ညီတော်သုံးဘောစတင်လိုက်တဲ့စစ်စင်ရအမျိုးတွေအများကြီးသိနေတယ်ဆိုတော့ကျွန်တော်တို့ဟိုတောက်ချောက်ကြားလာတဲ့ကမ္ဘာအဆင့်38ရှိတဲ့ဒီတက်ကြီးကဘာလဲပေါ့ဒီနှစ်ဒီခါလာမှာတကယ်ကြီးစရာတွေဖြစ်ကုန်ပြီအဲ့ဒါတွေကဘာမှမဟုတ်တော့ဘူးကျွန်တော်တို့တွေ့နေရတဲ့ကွဲတွေဆိုတော့ဟိုဒီခဲမြောက်တွေပုံပေါ်လို့အများကြီးရှိပြီးတော့ဒီတိုင်းပြစ်ထားပြီးတော့ပြင်းနေကြတာဒီလိုဟာကြီးတွေကတောက်ချောက်ဖြစ်လာတော့မပါဘူးလို့ဆိုဒီတက်ကြီးကပြက်နေဒါပေမဲ့သူတို့မှာဘာတွေရှိတယ်လဲဆိုတော့သူတို့ဆက်လက်တော့အသက်ရှင်နိုင်ပြီးအတွက်သူတို့ရဲ့တယံစာတတ်တွေရောနောက်တော့လက်နဲ့ဆက်ယုံပြီးတော့ကျန်နေတယ်။ဒင်းရမြန်းနဲ့ရှိသေးတယ်။နောက်ပြီးတော့သူတို့ဝင်ဝင်လမ်းကြောင်းဆိုတော့ဘာတန်းဝေးအဲ့ဒါတွေကရှိသေးတယ်။လင်းစီတွေလောက်နိုင်သေးတယ်။အဲ့ဒီအပေါ်မှာကျွန်တော်အဲ့ဒါကိုဆက်တော့ဖြတ်တော့ပြစ်ဖို့လိုတယ်။ဒါတွေကျွန်တော်ဆက်လို့ပြီးတော့တွန်းအားလုပ်သွားမှာမလုပ်နိုင်ဘူးဆိုတာမဟုတ်ဘူး။ကျွန်တော်တို့လုပ်နိုင်တယ်အချိန်ကာလတစ်ခုလို့တော့ကျွန်တော်တို့ယူပါမှာ။လေတပ်ကိုကျွန်တော်တို့စိုးရင်တယ်ဆိုပြီးမဲ့လို့ဒီနေ့ဒီကာလမှာသူတို့သုံးနေတဲ့တကယ်ဟိုအပူရပါတော့ဆိုတော့တရုတ်ထုတ်လုပ်တဲ့လေရင်တွေရောအခုလည်းခဏခဏပြက်ကြတာလေရင်မူးတော့မှဖမ်းမိခံတယ်။ နောက်တော့ဒီ mid 29ရောနောက်ပြောရ130ရောကျွန်တော်တို့နေမှာတောင်းတာဖော်ဘုံပေါ်တော့တောင်းတာပဲဒါပေမဲ့ကျွန်တော်တို့တော်လိုင်းမှာမထီပါလူလူရဲ့သွားသွားပြည့်နေအခုနောက်ဆုံးသူ၆လာမယ်မနေ့တော့တတိယတော့တိတ်မချသေးဘူးဒီစမား15ရက်နေမှာသူထုတ်ပြောတာနောက်ဆုံးပေါ်နောက်ဆုံးတစ်ခုဖြစ်တဲ့အဲ့ဒီစုတက်တွေကိုထုတ်သုံးတော့မယ်တဲ့ကျွန်တော်တို့လောမဂရုမဆိုင်ဘူးဆိုတာပါလဲဆိုအကြောင်းချင်းရတယ်လက်တွေ့ရှိတယ်သူတို့ဘယ်လောက်ကရလင်းမြန်နေထုတ်သုံးနိုင်မလဲအခုတပ်ဖွဲ့သူတို့ဟိုစခန်းတွေသူတို့မြို့တွေတမြို့ပြီးတမြို့ပြီးကြာရဲဆိုတာလင်းမြန်သုံးတာပဲသုံးတာမှရဲစက်ကိုသုံးတာဒါပေမဲ့သုံးရင်းနဲ့ပဲဒီမြို့တွေကြာသွားတယ်ညာကျွန်တော်တို့ကတော့တွေ့တယ်ဘာပဲဆိုတော့အချိန်တစ်ခုတော့ယူရမယ်မလွဲလို့ဒီကျွန်တော်တို့စီပါကျွန်တော်တို့လက်ထက်ကိုရလာမယ်
မအင်ဂျင်နိုင်တင်ဆက်ခဲ့တာပါဗျာနောက်ထပ်အပတ်စဉ်အစဉ်အစဉ်တစ်ခုနဲ့ဆက်ပါမယ်ဗျရှမ်းမြောက်ကတိုက်ပွဲတွေကြောင့်တရုတ်နဲ့နေဆက်ကုန်သွယ်ရေးဟာရပ်တန့်သလောက်ဖြစ်နေသလိုပင်လယ်ရေကြောင်းကတစ်ဆင့်ကုန်သွယ်ရေးဟာလည်းဒေါ်လာငွေပြက်လက်မှုသွင်းကုန်ကန့်သတ်မှုတွေကြောင့်အတော်လေးကျဆင်းနေပါတယ်တကားကုလသမဂ္ဂကရပ်သားတွေအိုးအိမ်စွန့်ခွာမှုစီးပွားရေးကျဆင်းမှုစတဲ့အခက်အခဲတွေနဲ့အသက်မွေးဝမ်းကြောင်းတွေမကြုံစဘူးဆုံးရှုံးနေရတဲ့အကြောင်းအစီရင်ခံစာထုတ်ပြန်ထားပါတယ်ဒီအကြောင်းကိုကမ္ဘာ့မြမမီဒီယာမြင်ကွင်းမှာဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာ Merry Christmas လို့နှုတ်ခွန်းဆက်သလိုက်ပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာ့မြန်မာမီဒီယာမြင်ကွင်းကန်တာကနေစီးရီးမှာကြာရှုံးနေသလိုစီးပွားရေးကိုလည်းပုံမှန်လဲပအောင်မစွမ်းဆောင်နိုင်တော့တဲ့စစ်ကောင်စီအခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုချိန်ကာလဟာအေးချမ်းတည်ငြိမ်တဲ့နိုင်ငံတွေမှာတော့မိသားစုဝင်တွေတွေ့ဆုံကြမိတ်ဆွေပေါင်းသင်းတွေနဲ့အတူခရစ်စမတ်ပွဲတော်ဆင်နွှဲနိုင်ဖို့ပြင်ဆင်နေကြခြင်းဖြစ်ပါတယ်ဒါပေမဲ့စစ်ပွဲတွေတိုက်ပွဲတွေနေရာအနှံ့ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာတော့မိသားစုဝင်တွေပြန်လည်ဆုံတွေ့ကြဖို့အခြေအနေမပေးသလိုခရီးယံဘာသာဝင်တွေအနေနဲ့လည်းခရစ်စမတ်ပွဲတော်ကိုစိတ်အေးချမ်းစွာကျင်းပပြုလုပ်နိုင်တဲ့ပတ်ဝန်းကျင်အနေအထားမျိုးလည်းမရှိပါဘူး။တိုင်းရင်းသားဒေသတွေ၊ကျေးလက်ဒေသတွေနဲ့နေစပ်ဒေသတွေမဆိုထားနဲ့ရန်ကုန်မြို့လိုနေရာမှာတောင်ဘုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပြီးမြို့ပြနေလူထုတွေရဲ့ဘဝဟာလည်းမလုံမကြုံကြုံတွေ့နေကြရတာပါ။မြန်မာနိုင်ငံမှာအရသာဆိုးရွားကိုဖျောက်ချစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီ1ရက်နောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့မတည်ငြိမ်မှုနဲ့ပဋိပက္ခတွေကြောင့်ပြည်သူတွေရဲ့လူနေမှုဘဝတွေဘယ်လောက်ထိဆုံးရှုံးဘယ်လောက်ထိထိခိုက်ခံစားနေရတယ်ဆိုတာကုလသမဂ္ဂကထုတ်ပြန်တဲ့ဂိဏ်ကဏ္ဍတွေကမ္ဘာ့ဘဏ်အစည်းအဝေးခန်းစာတွေနဲ့မီဒီယာတွေရဲ့ဖော်ပြချက်တွေကအထင်ရှားမိမောင်းထိုးပြနေပါတယ်
2024ခုနှစ်အတွက်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့တုံ့ပြန်မှုအစီအစဉ်ဆိုတဲ့အစီရင်ခံစာကိုကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီရေးမိဖက်အဖွဲ့အစည်းတွေက2023ခုနှစ်ဒီဇင်ဘာလ17ရက်နေ့မှာထုတ်ပြန်ခဲ့တာတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်မှာမြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းပြီး3နှစ်နီးပါးကြာမှာအရက်သားများနေရက်နဲ့အိုးအိမ်ဆုံးခွာထွက်ပြေးရခြင်းစီးပွားရေးကျဆင်းခြင်းအခက်အခဲများကြုံတွေ့နေရသည့်မာရီစနစ်မြောင်များစွာသောအသက်မွေးဝမ်းကြောင်းများဆုံးရှုံးရခြင်းစသည့်ပဋိပက္ခများမကြုံစဘူးမြင့်တက်လာနေပါသည်လို့ထောက်ပြထားပါတယ်။ဒါအပြင်2024ခုနှစ်မှာမြန်မာနိုင်ငံလူဦးရေရဲ့3ပုံ2ပုံနီးပါးဖြစ်တဲ့လူဦးရေ 18.6 သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်ပါမယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်ရသူအရေအတွက်ဟာနှစ်သန်းကျော်ရှိပါတယ်။မြမကလေးငယ်6တန်းဟာလူသားချင်းစာနာမှုအကူအညီလိုအပ်နေပြီးတော့ကလေးငယ်4တန်းကျော်ဟာပညာသင်ခွင့်ပျောက်ဆုံးနေတယ်လို့လည်းကုလသမဂ္ဂအစည်းအဝေးခန်းစာကဆိုပါတယ်။ကမ္ဘာ့ဘဏ်ကလည်းမြမစီးပွားရေးအခြေအနေဆိုင်ရာအစည်းအဝေးခန်းစာကို2023ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးခန်းစာမှာမြမစီးပွားရေးဟာနလန်ပတူဖြစ်နေပြီးတော့တူးတက်မှုနှုန်းဟာအနည်းငယ်သာရှိပါမယ်။2024ခုနှစ်မတ်လဘတ်ဂျက်နှစ်ကုန်ချိန်မှာစီးပွားရေးတိုးတက်မှုနှုန်းဟာ100ကျပ်လုံးသာရှိမယ်လို့ခန့်မှန်းထားပါတယ်။ဒါအပြင်အရှေ့အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာ COVID-19 ကပ်ရောဂါမတိုင်မီအခြေအနေကိုပြန်မရောက်နိုင်သေးတဲ့တစ်ခုတည်းသောနိုင်ငံဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကထောက်ပြထားပါတယ
်။ပြီးခဲ့တဲ့ဒီဇင်ဘာလဆန်းကစပြီးဒီဇယ်ဓာတ်ဆီပြက်လက်တာနဲ့ကြုံခဲ့ရပါတယ်။အဲ့ဒီအကျိုးဆက်ကြောင့်စက်မှုဇုံတွေအချိန်ပြည့်မလဲပတ်နိုင်တော့ပါဘူးဒီအကြောင်းကို ARD သတင်းဌာနက စက်မှုဇုံလုပ်ငန်းများဆက်သုံးစီမရ၍လုပ်ငန်းတချို့အချိန်မဲ့ရနာဆိုတဲ့ဆောင်းပါးကို2023ဒီဇင်ဘာ19ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာဒီဇင်ဘာလ4ရက်နေ့ကစက်ရုံ600အတွက်တပတ်စာဆက်သုံးစီရရှိခဲ့ပြီးမြေဒီဇင်ဘာ15ရက်နေ့မှာရရှိရမယ့်ဆက်သုံးစီကတော့ဒီဇင်ဘာ19ရက်နေ့အထိမရရှိသေးဘူး။ဒါကြောင့်လျှက်စစ်မီလာတဲ့အချိန်စက်ရုံလည်ပြီးတော့မီးမလာတဲ့အချိန်စက်ရုံတူရပ်နားထားရတယ်။လျှက်စစ်မီးကလည်းတနေ့ကိုပြန်မြအားဖြင့်2နာရီခွဲလောက်သာရတယ်။လျှက်စစ်မီးနဲ့လောင်စာဆီအခက်ခဲကြောင့်စက်ရုံတွေဟာတပတ်မှာတစ်ရက်ကနေ3ရက်အထိရပ်နားထားကြရတယ်။စက်မှုဇုံစုစုပေါင်းရဲ့65ရာခိုင်နှုန်းဟာရန်ကုန်မြို့မှာတည်ရှိတယ်လို့ ARD ဆောင်းပါးကဖော်ပြထားပါတယ်
။ ARD ရဲ့ဒီဇင်ဘာလ19ရက်နေ့ကဖော်ပြတဲ့အခြားဆောင်းပါးတစ်ပုဒ်မှာလည်းကြက်ဘဲမွေးမြူရေးလုပ်ငန်းများ3ပုဒ်တစ်ပုဒ်ခန့်ရပ်ဆိုင်လာတဲ့အကြောင်းရေးသားထားပါတယ်။အဲ့ဒီဆောင်းပါးမှာကြက်မွေးမြူရေးလုပ်ငန်းဟာအာနာမသိခင်က2015ရာခိုင်နှုန်းတိုးတက်ခဲ့ပေမဲ့2023ခုနှစ်မှာ30ရာခိုင်နှုန်းကျဆင်းသွားကြောင်းအရင်ကကြက်သားကိုနေကနေရန်ကုန်ကိုတင်ပို့ရကြောင်းအခုချိန်မှာတော့ရန်ကုန်ကနေနေတွေကိုပြန်ပို့နေရကြောင်းဈေးနှုန်းကလည်းကြက်သားတစ်ပိတ်သားကိုရန်ကုန်မှာ4,900ကျပ်လောက်ရှိပြီးတော့နေမှာတစ်ပိတ်သားကို9,000ကျပ်လောက်ဈေးပေါက်နေကြောင်းရေးသားထားပါတယ
်ဂျပန်နီကေးအရှာသတင်းစာကလည်းနေဆက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မြန်မာစစ်ပွဲကြီးရပ်တန့်နေတယ်ဆိုတဲ့ဆောင်းပါးကိုဒီဇင်ဘာ12ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာကမ္ဘာ့ပိုင်ရဲ့မြန်မာစစ်ပွဲကြီးအခြေအနေဆိုင်ရာအစီရင်ခံစာကိုအခြေပြုရေးသားထားပြီးနေဆက်ကုံသွယ်ရေးအခြေအနေကိုလည်းရေးသားထားပါတယ်။မြန်မာကုံသွယ်ရေးမှာပို့ကုန်40ရာခိုင်နှုန်းနဲ့သွင်းကုန်27ရာခိုင်နှုန်းဟာနေဆက်ကုံသွယ်ရေးကတဆင့်ကုံသွယ်နေတာဖြစ်တယ်။မြန်မာနိုင်ငံဟာတရုတ်ထိုင်အိန္ဒိယတို့နဲ့နယ်စပ်ကုန်သွယ်ရေးလှုပ်ဆောင်နေပြီးတရုတ်နိုင်ငံနဲ့ကုန်သွယ်မှုဟာအဓိကဖြစ်တယ်။ကုန်သွယ်ရမှာတည်ယူပို့ဆောင်မှုစရိတ်တွေကြီးမြင့်နေတယ်။ကုန်သွယ်ရေးနဲ့နိုင်ငံခြားငွေလဲလှယ်မှုတွေမှာကန့်သတ်မှုတွေများနေတဲ့အပြင်လျှက်စစ်မီးကလည်းပြတ်တောက်နေတဲ့အတွက်စီးပွားရေးလုပ်ရတာကုန်ကျစရိတ်တွေမြင့်မားနေတယ်။ဒါကြောင့်အထည်ချုပ်လုပ်ငန်းတွေဟာနိုင်ငံတကာနဲ့ရှင်နိုင်မှာမဟုတ်ဘူးလို့ကမ္ဘာ့ဘဏ်အစီရင်ခံစာရဲ့သုံးသပ်ချက်ကိုလည်းနီကေးအရှာဆောင်းပါးကအဆုံးသတ်မှာဖော်ပြထားပါတယ်။လတ်တလောအနေထားမှာစစ်ကောင်စီဟာဒေါ်လာငွေပြတ်လတ်နေတာကြောင့်သွင်းကုန်တင်သွင်းတာကိုတင်းတင်းကြပ်ကြပ်ကန့်သတ်တဲ့မူဝါဒကျင့်သုံးနေပါတယ်။အကျိုးဆက်ကလောင်စာဆီပြတ်လတ်မှုနဲ့အတူပြည်ပကတင်သွင်းရတဲ့ကုန်ပစ္စည်းတွေရှားပါးကဈေးနှုန်းတွေခုန်တက်ကုန်ပါတယ်။အဓိကအားထားရာတရုတ်နဲ့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းဟာလည်းမြောက်ပိုင်းညီနောင်သုံးဘွဲ့နဲ့ဒေါ်လာရေးအင်အားစုတွေရဲ့ထိန်းချုပ်မှုအောက်ကျရောက်နေပြီးပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရပ်တန့်သလောက်ဖြစ်နေပါတယ်။ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးဟာလည်းအကန့်အသတ်တွေရှိနေပြီးရပ်တန့်သလောက်နီးပါးလို့ပဲဆိုရမှာပါပြောရရင်စစ်ကောင်စီဟာစီးရီးမှလည်းကြရှုံးနေတယ်လို့စီးပွားရေးကိုလည်းပုံမှန်လဲပတ်အောင်မစွမ်းဆောင်နိုင်တော့ပါဘူးဒါကြောင့်လဲဝါရှင်တန်ပို့စ်သတင်းစာကြီးရဲ့အယ်ဒီတာတွေအပါအဝင်သတင်းစာတွေမီဒီယာတွေနဲ့ပညာရှင်တွေကစစ်ကောင်စီဟာကြရှုံးနေပြီစစ်ကောင်စီအလွန်ကာလအတွက်ကြိုတင်ပြင်ဆင်ကြပါလို့သတိပေးတိုက်တွန်းနေတာဖြစ်ပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA မြန်မာပိုင်းရဲ့2023ခုနှစ်ဒီဇင်ဘာ25ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအလှည့်ကြပါပြီအာဏာသိမ်းမှုအလွန်3နှစ်ပြည့်ကံပြီးချိန်မှာတနင်္ဂနွေလုံးအနှက်ပြည်တွင်းဆစ်ဆောင်ဒုက္ခသည်ဥယျာဉ်၄သန်းကျော်ရှိလာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းချင်းရာတွေကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ဗျာ
အနာသိမ်းမှုအလွန်3နှစ်ပြည့်ကနေအချိန်မှာပြည်တွင်းစစ်ဆောင်ဦးရေဟာ၄သန်းကျော်ရှိလာပါတယ်ဒီပမာဏဟာနိုင်ငံလူဦးရေရဲ့9ရာခိုင်နှုန်းကျော်အထိရှိလာတာပါနိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့69ရာခိုင်နှုန်းမှာတိုက်ပွဲတွေဖြစ်နေပါတယ်တိုက်ပွဲတွေကြေပြန့်လာတာနဲ့အမျှစစ်ဘေးဒုက္ခတွေပိုများလာပါတယ်သွာလာခွင့်ကန့်သတ်ခံရတာဖြင့်တခြားအခက်အခဲတွေကြောင့်လည်းစစ်ဆောင်ဦးရေပိုများလာနိုင်ပါတယ် စစ်ဆောင်၄တန်းကျော်မှာ၃တန်းကျော်ဟာစစ်စင်ရေးတက်တုံညာနှစ်ခေါင်နောက်ပိုင်းတိုးလာတာဖြစ်ပါတယ်။လူနေထူထပ်တဲ့မြို့နေလူလူနဲ့နေဆုံးနေရာတွေမှာပါတိုက်ပွဲတွေဖြစ်ခဲ့တာကြောင့်စစ်ဆောင်ဥယျာဉ်တွေပုံများလာပါတယ်။လောက်ကင်မြို့နာကမိုင်းတိုင်125စေဘေးဆောင်စခန်းမှာတော့စစ်ဆောင်ဥယျာဉ်3000ဝန်းကျင်ရှိနေပါပြီ။စစ်ဆောင်တွေအနေနဲ့ဝါဒေသတွေထွက်ပြေးကြရတယ်လို့တရုတ်နိုင်ငံလည်းထွက်ပြေးတိတ်ဆောင်ရတာတွေရှိပါတယ်။စစ်ဆောင်ဥယျာဉ်အများဆုံးရှိနေတဲ့စကိုင်းတိုင်းမှာစစ်ဆောင်ဒုက္ခတွေဆက်တိုးနေပါတယ်စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းစကိုင်းတိုင်းမှာစစ်ဆောင်ဥယျာဉ်တိတ်2000ကျော်တိုးလာပါတယ်ဒါဟာစစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းရှမ်းပြည်နယ်မှာတိုးလာတဲ့စစ်ဆောင်ဥယျာဉ် 9,300 ကျော်တဲ့ပုံများနေတာပါရခိုင်မှာလည်းတကြော့ပြန်စပွဲတွေကြောင့်လူနေလူလူပါစစ်ဆောင်နေရပါတယ်ဒါအပြင်စစ်ကောင်စီကကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားလို့စားဝတ်နေရေးလည်းခက်ခဲနေပါတယ်။မြောက်ဦးမှာဆိုရင်စစ်ဆောင်တွေဟာရေသိမ်းပြီးလေကွန်းတွေကစပန်းနံတွေကိုကောက်သိမ်းကောက်ပြီးစားဝတ်နေရေးအတွက်ဖြည့်ရှင်ရတဲ့အဆင့်ထိဖြစ်လာနေပါတယ်။နိုင်ငံကအဖွဲ့အစည်းတွေရဲ့အကူအညီပေးရေးကိစ္စတွေလည်းပိတ်ပင်ခံရတာပြီးကြုံမှာပါ UN OCHA အနေနဲ့အခုနှစ်ဇန်နဝါရီလထဲမှာမြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာမှုတုံ့ပြန်ရေးအစီအစဉ်တရက်ကိုထုတ်ပြန်ခဲ့ပါတယ်ဒီအစီအစဉ်မှာစစ်ဆောင်၄တန်းကျော်ကိုကူညီဖို့အမေရိကန်ဒေါ်လာ864တန်းတောင်းခံခဲ့ပါတယ်ဒါပေမဲ့အခုနှစ်အတွင်း UN OCHA ကမြန်မာနိုင်ငံမှာအသုံးပြုနိုင်ခဲ့တဲ့အကူအညီပမာဏဟာအမေရိကန်ဒေါ်လာ 32.6 တန်းပဲရှိခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူပေါင်း18တန်းကျော်ရှိတယ်လို့ဖော်ပြထားပါတယ
် ISP မြန်မာကတင်ဆက်ခဲ့တာပါဗျာအခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုရဆိုရင်တော့ VOA email လိပ်စာက burmese@voanews.com ကိုရေးသားပို့ဖို့နိုင်ပါတယ်ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger အနေနဲ့စာရေးပို့နိုင်ပါတယ်သတ်တော်ရှင်တွေစီကရေးသားပို့ချက်တွေကိုစောင့်မျှော်ကြိုးစိုးနေပါတယ်ခုတော့အဲ့ဒီလိုသတ္တရှင်ရဲ့ရေးသားချက်တွေကိုကောက်နှုတ်စုစည်းတင်ဆက်ပေးနေတဲ့မဟာယေသနာကျော်ရဲ့မြမပြေရပေးစာအစီအစဉ်အလှည့်ကြပါပြီခင်ဗျာ
ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ထောဆိုတဲ့သောရရှင်ကမင်္ဂလာပါ view ရေနေ့စဉ်သတင်းတွေကိုစောင့်မျှော်နားဆင်လည်ပါလို့ရေးလာပါတယ်ခတ်တူတူပါပဲဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဘေကင်ကျမ်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်ကြော်သေးဆန်းဆိုတဲ့သောရရှင်ကတော့အခုလိုသတင်းဥတွေတင်ဆက်ပေးတာကျေးဇူးတင်ပါတယ်တဲ့စစ်တဲ့အာနာတင်ပြီးတဲ့နောက်အခုချိန်ထိရေဒီယိုမှာမြန်မာသတင်းတွေကိုခိုးဝယ်ပြီးတော့နားထောင်နေရတဲ့ချစ်တော် view ရေလို့ရေးလာပါတယ်ဟုတ်ကဲ့ပါခုလိုအခက်ခဲတွေကြားရကအစီအစဉ်တွေကိုနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့စီကိုဟိုတယ်လောင်းကပဲစာရေးပြီးတော့ဒီအစီအစဉ်လေးတစ်ခုနဲ့ပတ်သက်ပြီးတော့မေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်။သူကကျမပြန်ကြားပေးထားတဲ့စာကိုနားထောင်ပြီးတော့မှဒီစာကိုပြန်ပြီးချက်ချင်းပြန်ရေးလာတာပါ။စာချက်ချင်းပြန်ရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ဒါပေမဲ့တခြားသူတွေရဲ့စာတွေလည်းဖော်ပြနေတဲ့အတွက်ကြောင့်မို့ချက်ချင်းသူ့စာရရချင်းကျမမဖော်ပြပေးနိုင်မနဲ့ခုမှပဲဒီစာလေးကိုဖော်ပြပေးလိုက်တာပါ။သူ့ရဲ့စာကသူကအမှုပညာမိုးကောင်းရဲ့အစီအစဉ်နဲ့ပတ်သက်ပြီးလှမ်းပြီးတော့မေးထားတာပ
ါမြန်မာပြည်ကပေးစာများအစီအစဉ်ကနေစာပြန်ကြားပေးဖို့မဟိဒနာကျော်နဲ့တကွ VOA ဝိုင်းတော်သားအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်မဟိဒနာကျော်ပြောတာမှန်ပါတယ်ကိုကျော်လွင်ရဲ့အမှုပညာမိုးကောင်းခင်အစီအစဉ်ကထုတ်လွှင့်ခဲ့တာပါကျွန်တော်က BBC ကထုတ်လွှင့်ခဲ့တဲ့တပြေကုန်းရွာဇလန်တွဲနဲ့ရောထွေးသွားလို့ခုနှစ်မှသွားတာပါကျေးဇူးအများကြီးတင်ပါတယ် VOA ခုလိုသတင်းစီးဆင်းမှုမမြန်ဆန်သေးတဲ့အရင်နှစ်ပေါင်းများစွာကလေးက မြန်မာပြည်သူလူထုကြီးရဲ့ယုံကြည်ကိုးစားရာသတင်းမှန်သတင်းမြန်တွေထုတ်လွှင့်ပေးတဲ့ VOE ဆက်လက်အတွင်းရှိပါစေခင်ဗျာ
။ဟုတ်ကဲ့ပါ VOE အစီအစဉ်တွေကိုနားဆင်ပြီးဒီပေးစာကဏ္ဍမှာဒီတော်ရရှင်ကိုပြန်ကြားပေးလိုက်တာလေဒီတော်ရရှင်ကပြန်ပြီးတော့ကျမစီကိုစာရေးလာတဲ့အတွက်ကြောင့်မလို့ရင်တော့ကပြောဘူးလို့ပဲအထူးဝမ်းသာမိပါတယ်အစီအစဉ်တွေကိုတေချာအမြဲတမ်းနားထောင်နေတယ်ဆိုတာလည်းပို့ပြီးတော့ဟိုတေချာရပါတယ်အဲ့လိုအခြေအနေမျိုးမှာအစီအစဉ်တွေကိုအခုလိုမျိုးနှိရှိလာများစောင့်ပြီးတော့နားဆင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်ကျမကမေခွန်လေးတွေမေးထားတဲ့တော်ရရှင်ရဲ့စာတွေကိုလည်းပြန်ကြားပေးချင်ပါသေးတယ်။ကိုကြီးရဲ့ညီမလေးဆိုတဲ့တော်ရရှင်က VOE ရဲ့ Telegram link လေးပို့ပေးပါတယ်။ဟုတ်ကဲ့ပို့ပေးလိုက်ပါတယ်။တခြားတော်ရရှင်တွေအတွက်လည်းတစ်ခါလေးဖြည့်ပေးချင်ပါသေးတယ်။ဒီ Telegram VOE ရဲ့ Telegram စာမျက်နှာအသစ်ရဲ့တွားရမယ့် link က t.me/burmesevoenews ဖြစ်ပါတယ်ရှင်။ဒီ link ကို Messenger စာကနေပြလဲပြန်ပို့ပေးလိုက်ပါတယ်နော်။နောက်ထပ်မေးခွန်းတစ်ခုမေးလာတဲ့တော်ရရှင်ကတော့စိုးကြီးဆိုတဲ့တော်ရရှင်မှာ "तू आ होटल ओरे ရာစာရေးလာတာပါ။ဒါမဲ့လဲဒီစာလဲရွှေ့လိုက်ရွှေ့လိုက်နဲ့ကြံသွားတဲ့အတွက်ကြောင့်မလို့အခုမှပဲဖြေပေးလိုက်မိပါတယ်။သူ့စာကတော့နည်းနည်းလေးဖြစ်နေတဲ့အကြောင်းအရာနဲ့နည်းနည်းနောက်ကျနေပြီလို့ပြောရပါမယ်။ဒါမဲ့လဲမျက်မှောက်သတင်းတွေကလည်းမကြာခဏပြန်ပြန်ပြီးတော့ဒီနိုင်ငံတကာသတင်းတွေကပြန်ပြန်ကြားရတတ်တာမလို့အလုံးသိချင်နေတဲ့မေခွန်းလေးကိုဖြေပေးလိုက်ပါတယ်ဒီတော်ရရှင်ကကျွန်တော်က VOA ပြည်သက်တူပါမနက်ခင်းသတင်းညပိုင်းသတင်းတွေကိုမလွတ်တမ်းနားထောင်ပါတယ်အနာသိနေနေဂျဲနိုင်ငံကို VOE ကနိုင်ဂျီးရီးယားလို့ခေါ်ဝော်တာအဲ့လိုမျိုးခေါ်ဝော်လို့ရလာပြားတဲ့အဲ့ဒါလေးသိချင်လို့ပါနေဂျဲလို့သိရပါတယ်တဲ့ဟုတ်ပါရဲ့ရှင်နေဂျဲဖြစ်ပါရဲ့သူတို့ရဲ့အတန်ထွက်မူရင်းကနေဂျဲဟုတ်ပါတယ်မြန်မာစကားမှာတော့နိုင်ဂျာလို့အတန်ထွက်တာပါတရားဝင်အသုံးနှုန်းရနိုင်ဂျာလို့သုံးနှုန်းပါတယ်ဒါပေမဲ့အဲ့နိုင်ဂျာကနိုင်ဂျီးရီးယားနိုင်ငံနဲ့မတူပါဘူးနိုင်ဂျီးရီးယားကနိုင်ဂျီးရီးယားတသက်ရှိပါတယ်အခုလိုမျိုးစာရေးဆက်သွယ်ပြီးမေးမြန်းလာတာကျေးဇူးတင်ပါတယ်ရှင်။ဖြေချပေးတဲ့အဖြေကိုလည်းကျေနပ်မယ်လို့မျှော်လင့်ပါတယ်နော်။ဟိုတယ်လောရောကပဲစာရှိရှိတစ်စောင်ကျွန်မဖော်ပြပေးလိုက်တဲ့သောရရှင်လာမင်းကဗျာဆိုတဲ့သောရရှင်ကတော့ Telegram မှာ view ကိုတွေးလိုက်ရလို့ကျေးဇူးအထူးကိုတင်ရှိပါတယ်။ဒီနေ့ညနေ 9:00 နာရီမှာမြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့ view Telegram မှာရှာကြည့်လိုက်ပြီးတာတွေးလိုက်လို့ပျော်သွားပါတယ်။ချစ်သော view ကျေးဇူးပါနော်တဲ့။ဟုတ်ကဲ့ပါ။တလက်စာတဲ့သူကဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
။မြန်မာပြည်တိုင်းနဲ့ပြည်နယ်အနှံ့ meeting နေထိုင်သူအပြစ်မဲ့ပြည်သူအမျိုးသမီးအမျိုးသားကလေးပါမချမ်းလူအလုံးကိုတပ်ဖြတ်နေသူတရားခံဟာစစ်တပ်ပါစစ်တပ်တဆူရှိနေသမျှမြန်မာပြည်မှာလူမျိုးတုံးမှာပါနိုင်ငံတစ်ခုအတွက်လူသားအရင်အမြင့်ကတိတ်အရေးကြီးပါတယ်စစ်တပ်တပ်ဖြတ်ခံရတာအများဆုံးနဲ့မှာလူတော်လူကောင်းတွေအများကောင်းကျိုးလှုပ်ဆောင်တဲ့သူတွေပညာတတ်တွေပါနေတော့ပိုပြီးနှမျောမိတယ်ဗျာစစ်တပ်ရှိနေသမျှပရဟိတအသင်းတွေအများကောင်းကျိုးဆောင်ရွက်သူတွေဖမ်းဆီးပြီးတပ်ဖြတ်နေတာကြရင်မြန်မာပြည်မှာခိုးဆိုးလူရက်သူစေတမားဗိန်းစားအရက်သမားလောက်ပဲကြံတော့မယ်ထင်ပါတယ
်စစ်တပ်မရှိမှပြည်သူတွေအေးချမ်းမှာပါတဲ့နစ်နာတဲ့လုပ်သားပြည်သူလူထုကိုစစ်တပ်ကအာဏာအားကိုလက်နက်အားကိုပြီးတော့ဖိနှိပ်ချုပ်ချယ်ပြီးတော့တတ်နေတာပါလို့ဒီတော်ရရှင်ရေးလာပါတယ်ရှင်မနက်ငယ်မှာနေ့စဉ်ကြုံတွေ့နေရတဲ့လူနေမှုအခြေအနေတွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေခန်းစားချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီထဲမှာတော်ရရှင်တယောက်ကတော့မြန်မာနိုင်ငံမှာနေရတာမွန်းချက်လွန်းလို့ပါဆိုတော့အခုလိုရေးလာပါတယ်
မြန်မာပြည်မှာနေရတာမွန်းချက်ပြီးစိတ်ဖိစီးမှုတွေစိတ်တက်ကြတာတွေနဲ့စိတ်ကြယောဂါတောင်ဖြစ်လာပါပြီပညာတတ်တယောက်ပေမဲ့နိုင်ငံရေးအခြေအနေကြောင့်အနှိမ်ခံရတယ်စုဆောင်ထားတာလေးနဲ့ရင်းနှီးလှုပ်ရှားပြန်တော့လဲနိုင်ငံဥပဒေကလုံခြုံမှုမပေးနိုင်တော့ငွေအရင်းနှီးလဲပျောက်လာတယ်။သူတို့ရဲ့အနိုင်ကျင့်မှုတွေကြောင့်ဘလို့များရှေ့ဆက်ရမလဲမသိတော့ဘူးဗျ
။နောက်ထပ်သောရရှင်ခုလိုမျိုးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုယ်တိုင်ကြုံတွေ့နေရတာကိုရေးလာတဲ့သောရရှင်တစ်ယောက်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတခါမှအစာမရေးသားခဲ့ဘူးပါဘူးခင်ဗျာ။အခုဟာတော်တော်ကြီးကိုရေးချင်စိတ်ဖြစ်လာလို့ရေးလိုက်ရပါတယ် VOE ခင်ဗျာဆိုပြီးတော့စာကိုရေးလာပါရဲ့နာမည်ကိုမဖော်ပြပါနဲ့တဲ့။
ပြောချင်တာကစကားစတွေဟာဘုန်းကြီးကျောင်းနေမှာစခန်းချပြီးကာဘာယူနေတာကိုပြောချင်တာပါသူတို့တွေဟာဘုန်းကြီးကျောင်းနေမှာကာဘာယူရောမကပါဘူးဘုန်းကြီးကျောင်းမှာရှိတဲ့ကျောင်းပိုင်ပစ္စည်းတွေနဲ့ကျေးဖျားဆင်းတို့တွေကိုပါခိုးယူပြီးစစ်ကားတွေနဲ့တဲထုတ်နေတာတွေအတော်ကိုစိုးရတဲ့လုပ်ရလို့မြင်ပါတယ်ခင်ဗျာအဲ့ဒီဖြစ်ရကိုကဘာကတည်အောင်အင်္ဂလိပ်လိုလဲကြီးညာပေးစီခြင်းပါတယ် VOA ခင်ဗျာ ောင်းနိုင်ဖုန်းကြီးကလည်းစက္ကဆရီစခန်းချနေတာကိုသိတော့ကိုကျောင်းကိုတောင်မပြန်ရဲပါဘူးဒါကိုအခွင့်ကောင်းယူပြီးကျောင်းရှိပစ္စည်းတွေကိုတည်ထုတ်နေတာပါကျောင်းမှာနေတဲ့ကိုရင်ဦးစင်းတွေလည်းစက္ကဆတွေကိုကြောက်လို့ဘယ်သူမှကျောင်းမှာမရှိတော့ပါဘူးခင်ဗျာအဲ့ဒီကိစ္စတွေကိုလည်းကုလသမဂ္ဂကသိအောင်တင်ပြလို့ရရင်တင်ပြစီချင်ပါတယ်
ဒီတော့ရှင်ကဖုန်ကြီးကြောင်းလိမ့်စာကိုလည်းလုံလုံရေးရတော့မဖို့ပြတော့ပါဘူးအခုရေးတဲ့အကောင့်ကိုလည်းကျင်ညာတဲ့ခါမှာမဖို့ပြစီလိုပါမယ်ဧဒနာကျော်ရေး VO1 တော်သားများအထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါအခက်ခဲတွေကြကအစာရေးလာကြတာကိုလည်းကျွန်မကျေးဇူးတင်ပါတယ်ဒါကြောင့်မလို့အခြေအနေတွေကိုလည်းတခြား VO တော်ရှင်နေနဲ့ဝေးမြလို့ရတာဖြစ်ပါတယ်ဒီတော့ရှင်ပြောသလိုပဲဖုန်ကြီးကြောင်းဒီဗုဒ္ဓဘာသာဖုန်ကြီးကြောင်းမှမဟုတ်ပါဘူးဒီဘာသာရေးအစာအုံတွေကိုအကာအကွယ်ယူပြီးတော့ဒီစေရေးပရိပက္ခမှာအသုံးချနေတဲ့ဖြစ်ရက်တွေကိုမကြခဏကြားရပါတယ်နော်တော်ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့လိုက်လိုက်လဲလဲဆန္ဒပြုပါတယ်နော်ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်တင်ဆက်ခဲ့တာပါဗျာအခုဆက်ပြီးကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ဗျာခရစ်စမတ်အချိန်အခါသမယကိုကြိုဆိုတဲ့အနေနဲ့ကဘာတွားမှာ Santa Claus Christmas ဖိုးဖိုးကြီးလို့ဝတ်ဆင်ပြီးအပြေးပြိုင်ပွဲတွေကျင်းပကြပါတယ်ဂွာဒီမာလာနိုင်ငံမှာ Christmas ဖိုးဖိုးကြီးကရဟယင်စီးပြီးလက်ဆောင်ပေးနေပါတယ်တမင်ဆွဲတဲ့လှဲစီးမဲ့အစားယထာစီးလာတဲ့ Christmas ဖိုးဖိုးကြီးကိုလည်းတွေ့နေပါတယ်ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုဝင်းခန့်မောင်နဲ့မတ်ဤသက်စင်တို့ကတင်ဆက်ထားပါတယ်ဗျာ
ခရစ်စမတ်ချေခါသမယကိုကြိုဆိုတဲ့အနေနဲ့ကမ္ဘာတစ်ဝှမ်းမှာ Santa Claus Christmas ဖိုးဖိုးကြီးလို့ဝတ်ဆင်ပြီးအပြေးပြိုင်ပွဲတွေကျင်းပကြပါတယ်။ Hungary နိုင်ငံ Budapest မြို့တော်မှာတော့ရေကဲမှလောက်အေးတဲ့ကြားကလူရာနဲ့ချီအနီအောင်ရေကူးဝတ်ဆောင်လေးတွေနဲ့ Christmas ဖိုးဖိုးရဲ့အုပ်ထုပ်တွေဝတ်ပြီးဒီဇင်ဘာ10ရက်နေ့တုန်းကအပြေးပြိုင်ခဲ့ကြတာပါ။ Christmas ဖိုးဖိုးကြီးအော်နေကြ Ho 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 လို့အော်ကြပြီးမြို့လယ်ကောင်းမှာပြေးလွှားနေကြသူတွေကိုခီးသွွားတွေကဒေသခံတွေကပါအံ့ဩတကြီးကြည့်ခဲ့ကြပါတယ်။ဒီလိုကြီးဟာအပြေးပြိုင်ရုံနဲ့မကတချို့နေရာတွေမှာရက်ပြီးကတာခုံတာနဲ့ကိုကာယလေ့ကျင့်ခန်းတွေကိုလည်းလုပ်ခဲ့ကြပါသေးတယ်။အော်ဟစ်လှူရှာတချင်းဆိုနေတာနဲ့ချမ်းမို့တော်သတိမရပဲပျော်နေမိကြောင်းအပြေးပြိုင်ဝဲဝင်သူတို့ကပြောပါတယ်။ကလေးငယ်တွေတွေ့ရန်ပုံကိုရဖို့ပရာဟိတအဖွဲ့စည်းကဒီပွဲကိုစီစဉ်တာဖြစ်ပြီးဒီနှစ်အနှစ်20မြောက်ဖြစ်ပါတယ်။ရီဂန်ပြည်တော်စုမက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာအလားတူပြေးပြိုင်ပွဲကိုတွေ့ခဲ့ရကနေဟန်ဂရီနိုင်ငံဘူဒါပက်စ်မြို့တော်မှာလည်းလိုက်လုံဖို့စိတ်ကူးရခဲ့တာဖြစ်ကြောင်းပွဲစီစဉ်သူတွေကပြောပါတယ်။လက်တင်အမေရိကတိုက်နိုင်ငံတွေဖြစ်တဲ့မက္ကဆီကိုနဲ့ဗင်နီဇွဲလားနိုင်ငံတွေကမြို့တော်တွေမှာလည်းလမ်းပေါ်တွေထွက်ခရစ်စမတ်အကြိုပြေးပြိုင်မှုတွေကိုဒီဇင်ဘာ18ရက်နေ့တုန်းကကျင်းပခဲ့ပါတယ်။ Vitadu Tazulo, Bipi, and Wen Jarama, Enga Quigura, Christmas Pobogi, Wissin Baby, Colara Gule, Duyavai, Venezuela Nanga, Gracas Muramaro, Santa Ho Ho Ho, Bipi, and Wet Jimbake B, Pura Pinaja, Sapia Yi Mildija, Padi Jimba Kejavare, Vitazu Ri, Jinny Chicken, who Pandibo UFB, Dibuego, Jimbaya Pijao, Dibu and Nakulo, season to Riga, Biovare. Paris Muramale, Tangoya Conasa Conacunegrega, Satin Gere, Santa Puboji, Bibi and Wago, Dizema Sakone, Nido, Jimbake B, Akza Say Dose was UFB, Jimbara Le Pipare, yeah?
Guatemala Nanganga, Kale Lunari, Santa Claus Christmas for Bojiga, Yehayan Sibiro, let's only lapi Dawari. The mean we sweated Lene Gangi Mogani Piana Jade Christmas for Bojiga, a good Kamaro, Yehayan Sibiro, let's only ne Yolaro, Kale Seonga, Kale Luna, those are my own to a less only Palara Pipari, clearly a young of Yodaraba. Tilo Lopida, Dinisu Yanga, Nemia Shivari. Guatemala Nangamabe, at the Conesa Conani, a Yue Mita Tamadioga, and Ningani Juden Shigo Ku Sibiro, Kaliri Dwellis Antela, Bigavari. La Paz, Luni Yakwama, Chute de Kaliri Dwell, Less Only Labriago, Mita Dama, Hector Chaconga, Dulola, Nasetoni Chidora Chapari. Dilo Kaliri Dwell, Less Ambisi Webo, Nanga the Wanga Biduiga, why won't be a Luni Chibitari Chibari?
Then I read a Christmas Pobojiha, the main swear at less CP, Clarice, less on Pope Dapime, Colombia Nangan, Bogota Muramaro, Yata CP, a Yau Lagerava, Christmas Mianzone, last Centare, Yenuin with Sagan at Yatago, Kale Luchi, Midazuriga, Christmas Poboji, Tuyaku, Menzalirine, do, Sinai Babi, Yata Sida Dure, Bampisibo, Christmas the Chinui, Gita Piovi Murigule, Keys in the Shout, Nasi, Jishu Nigara, Pipare. Reagan Biangzu, Illinois Pine, Chicago Murmale, Christmas Puboziga, Yata CP Tony Bari, Jiangzo, Meat Long, Chowthong Jone, Yata Dwayne of Pimava, Nasentara Pipi, Yata Zilongole, Christmas Lessau Allah, Atem Mao, Piacentaraba, Tango Ningale, Christmas Yao Nina, Saint Piacentabi, Yatawama, Katare, Jonari Rao, Christmas with the Tramu Niraba. Yatari Alongo, Christmas to Mbine, Piacentare, Leganga, Yatarigaro, Mobu and Pippi, Edima, Christmas Puboji, Tainida, Pitaja, Tunedudu, Pema, Tai Silole, Yabare, Chicago Muba, Yatago, Dido Christmas Yadima, Nasena, Donsa Neshi Dwavi, Pipare, Dine to a Christmas Yatago, Dizema, Nasatia Niti, Naisigo Yajarale, Pipare, yeah.
Thanksgiving
A cool season ago, view ye online salmon animal, a chain ye, piano, chishin, and my
American Suya at the world, me abo, Timbia, Maromekna.
Dizamana sang, I and Niha, Cray and Pada when you twit, Tommy and Taya, Nedunim Yadid, Kupibari. Luzati, can you do Piazke, Ketin She, Gabaji, Leon Pit, Cray and Yaga, Gogwe, Yogi, Gino Lizare. Jesu Critogo, Lunga Nippon, Natong Loka, Pomino Mude, Timani Chibari. The King Yeshu Ye, Muni Sim Mango Matiadru, Dizaman Sen Lion Nigu, Crito Ye, Muni Pit, Tamat Kera Ye, Mula Simnicule, Dija Matiabo, Dabime Dija Sweha, Kabam Yau Chan Didama, Neda Dozum Gala, Sonya Sonjane, Alon Ninika Chayo Nibare, Kabadwanga Shake Luda Miazwa Dwe. Song Yadi Leon Ming Mingani Lamen Nui Uru Nyo Yi Mane Shilia Lare Niem Yasi Le Pian Galaha တဘာဝတရားရဲ့အသက်ပြန်လည်ပြုစုပြုထောင်မဲ့ဂရိကဝတ်ကိုကိုစားပြုနေပါတယ်ယေရှုခရစ်တော်ဟာဤလောကဤအလင်းဖြစ်တော်မူသည်လို့ခရစ်ယာန်များကယုံကြည်ထားတာကြောင့်ဒီအချိန်ကာလဟာယေရှုမွေးဖွားခြင်းကိုအထိမ့်အမှတ်ပြုကျင်းပဖို့ရာတော်သင့်မှန်ကန်တဲ့အချိန်ဖြစ်ကြောင်းအစောပိုင်းခေတ်ကာလကခရစ်ယာန်ဘာသာဝင်တွေအတွက်ယုတ်တိရှိပုံရပါတယ်သက်ကုရ221ခုနှစ်နောက်ပိုင်းဒီဇင်ဘာ25ရက်နေ့ကိုသခင်ယေရှုဖွားပြန်တော်မူတဲ့နေ့အဖြစ်တဖြည်းဖြည်းလက်ခံလာပြီးမကြာမီခရစ်ယာန်စာရေးဆရာများဟာသူရိယနေမင်းကြီးရဲ့ပြန်လည်မွေးဖွားခြင်းနဲ့ဖျားသခင်ရဲ့သားတော်ဖွားပြန်ခြင်းကြောင့်ဆက်နွယ်မှုစတင်လာပါတယ်ခရစ်မတ်အခါသမယဟာခရစ်ယာန်ဘာသာကိုးကွယ်ယုံကြည်မှုရဲ့ဗဟိုချက်မှဖြစ်ပါတယ်ဒါပေမဲ့မျှော်လင့်ချက်ချစ်ချင်းမြတ်တာငြိမ်းချမ်းမှုနဲ့ပျော်ရွှင်မှုဆိုတဲ့သတင်းစကားတွေကတော့တကမ္ဘာလုံးနဲ့သက်ဆိုင်တဲ့လောကပါလာတရားတွေဖြစ်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဒီတရားတွေကခရစ်ယာန်ဂျူးဟိန္ဒူမွတ်စလင်ဗုဒ္ဓဘာသာဓမ္မမဟုတ်တခြားဘယ်ဘာသာကိုယုံကြည်သူဖြစ်စေဘာသာတစ်ခုခုကိုကိုးကွယ်မှုမရှိသူဖြစ်စေကျွန်တော်တို့အားလုံးနဲ့သက်ဆိုင်နေပါတယ်တယောက်ကိုတယောက်ဂရုတစိုက်ရှိကြဖို့တယောက်ကိုတယောက်ကြည့်ရှုဆောင်မဖို့တယောက်ကိုတယောက်ချစ်ချင်းမေတ္တာထားရှိဖို့ဆိုတာကဒီကမ္ဘာမျိုးပေါ်မှာရှိတဲ့လူသားအလုံးနဲ့သက်ဆိုင်လို့နေပါတယ်ခရစ်မတ်အချိန်ခါသမျှမှာခရစ်ယာန်တွေဟာလူသားအလုံးအတွက်ငြိမ်းချမ်းရေးနဲ့ချစ်ချင်းမေတ္တာမေတ္တာတရားကြော်ရွှင်ချမ်းသာရှင်လန်းမှုနဲ့မျှော်လင့်ချက်တွေကိုဘုရားသခင်ရဲ့နှုတ်ကပတ်တော်အားဖြင့်ဖြန့်ကျက်စေနိုင်ဖို့အမှန်အကန်ရည်ရွယ်ပါတယ်မိသားစုငယ်ချင်းတွေနဲ့အိမ်နီးနားချင်းတွေကိုချစ်ချင်းမေတ္တာနဲ့လေးမြတ်မှုပြသပြီးသစိမ့်တရားစာလူတတဝအလုံးကိုကျနာမှုရယောမှုအပေါင်းနဲ့ဆက်ဆံရမယ့်အချိန်ဖြစ်ပါတယ်။တခါတလေမှာကျနာမှုတရားအနည်းငယ်ပြသနိုင်ရင်ကိုအလွန်အထိပယ်ရှိနိုင်ပါတယ်။ရိုးရှင်းတဲ့အပြုံးဖွင့်ဖက်နှုတ်ဆက်ခြင်းမထင်မှတ်ထားတဲ့ဖုံးခေါ်ဆိုပြောဆိုမှုကော်ဖီတစ်ခွက်နဲ့တိတ်ဆိတ်ငြိမ်သက်စွာအတူရှိနေပေးခြင်းဒီလိုစိတ်တက်ကိုမြင့်တင်ပေးနိုင်စွာပြီးနှစ်သိမ့်ပေးနိုင်တဲ့ရိုးရှင်းတဲ့ကျနာမှုလုပ်ရက်တွေဟာလူအသက်ကိုယ်တော်ကဲတင်နိုင်မှာပါလို့သမရပိုင်တန်ကပြောပါတယ်။ဒီခရစ်မတ်ကာလမှာရုန်းကန်နေရသူတွေဒုက္ခရောက်နေသူတွေနဲ့အကူအညီလိုအပ်နေသူတွေကိုဖေးမှကူညီနိုင်စွမ်းနဲ့ခိုင်ခန့်တဲ့ပခုံးပေါ်ရွေတဲ့စကားသံတွေနဲ့ကူညီပေးကြအောင်ပါ။ဒါဟာခမားတို့ကျွန်တော်တို့ပေးကူသမျှလက်ဆောင်တွေတဲ့ကအကောင်းဆုံးလက်ဆောင်တစ်ခုဖြစ်နိုင်ပါတယ်လို့သမရဂျိုးပိုင်တန်ကပြောပါတယ်။
အမေရိကန်ဆူရရဲ့သဘောထားအမြင်အဝါကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ချက်ကအမေရိကန်ဆူရအဘော်ဖြစ်ပြီး VOA အဘော်မဟုတ်ကြောင်းသိစေပါတယ်ခင်ဗျာ။အခုကျန်းနေတဲ့အချိန်တော့တင်မှာတော့သတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။ဂါဇာဒေသမှာဟာမတ်ကိုစစ်စင်တဲ့စစ်ဟာရေရှည်စစ်တပ်ဖြစ်လာမယ်လို့ Israel ဝန်ကြီးချုပ်ဘင်ဂျမင်နေတန်ဟာဟုကသတိပေးပြောဆိုလိုက်ပါတယ်။ဟာမတ်တို့ကိုလုံးဝနှိမ်နှင်းပြီးဂါဇာတောင်ပိုင်းရောမြောက်ပိုင်းမှာပါလုံခြုံရေးပြန်လည်တိစောက်ပြီးတဲ့အထိဆိုရင်ဒီစစ်ဟာရေရှည်စစ်ပွဲတစ်ရပ်ဖြစ်လာမယ်လို့အစ္စရေးဝန်ကြီးချုပ်ကတနင်္ဂနွေနေ့အစိုးရအစည်းအဝေးမှာပြောဆိုခဲ့တာပါဂါဇာမှာတော့အစ္စရေးစစ်စင်ရေးတွေဆက်ရှိနေပြီးပြီးခဲ့တဲ့24နာရီအတွင်းမှာပါလက်စတိုင်း166ဦးသေဆုံးခဲ့တယ်လို့ဟာမတ်ကျမကြီးဌာနကပြောပါတယ်တခါအိန္ဒိယသမုတ်တရားနဲ့မျောနေတဲ့တင်မောဘော်ကရိုဟင်ဂျာ185ဦးကိုကယ်တင်ကြဖို့ဒေသတွင်းကိုင်းရန်နိုင်ငံတွေကိုကုလသမဂ္ဂကစော်အော့တိုက်တွန်းထားပါတယ်။ဂျာမနီနဲ့အော်စတီးယားနိုင်ငံတွေမှာတော့ခရစ်မတ်ကာလအကြမ်းဖက်တိုက်ခိုက်နိုင်ခြင်းချင်းချောက်မှုတွေကြောင့်လူငယ်ရေးတင်းကျပ်မှုတွေလှုပ်ထားပါတယ်။ပါရှန်ပင်လယ်ကွေ့ဘက်မှာတော့အငင်းပွားနေတဲ့ကျွန်းတွေကိုအီရန်ကသူပိုင်နေလို့ကြေညာချက်အပေါ်မှာရုရှားနဲ့အာရပ်တိုင်းပြည်တွေကအခုအပတ်စောပိုင်းကကန့်ကွက်ထုတ်ပြန်ပြီးခဲ့တဲ့နောက်မှာအီရန်ကရုရှားတန်ရုံတန်ဝင်ခံကိုစင့်ခေါ်ခဲ့ပါတယ်ခင်ဗျာ။ထိတ်တန့်သတင်းကြေညာတော့တော်ပါပဲအခုမနေ့ကအစီအစဉ်ထုတ်လို့ရေးမှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ Glenn ဖြစ်ပါတယ်ဗျ VOA American အတန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထုတ်တွေကိုပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပို့ပို့နိုင်ပါတယ်ဗျဒီကနေ့မနေ့အစီအစဉ်တွေကို Radio ပြင် VOA Website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြသူတွေအားလုံးကျေးဇူးတင်ပါတယ် VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီ Christmasပွဲဆင်ွဲကြတဲ့တောတက်ရှင်ရောခရိယံဘာသာဝင်အပေါင်းရောမြမပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းတောကခတ်သိရှင်ချင်းပြီးကျမ်းမာရှင်လန်းကြပါစေခင်ဗျာကျွန်တော်ညီညာရေးပါခင်ဗျာ